Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာသောတာရှင်များရှင်လန်းချမ်းမြေကြပါစေ VU American တန်ကားနေ2018ခုနှစ်အောက်တိုဘာလ28ရက်တနင်္ဂနွေနေ့မနက်ခင်းအစည်းအဝေးကိုတိုင်းဒိုမီတာ24.50 51တူကနေထုတ်လွှင့်ပေးနေပါပြီ VU ရဲ့ Facebook စာမျက်နှာ VU Bambi's News နဲ့ Website စာမျက်နှာ bambi.vuanews.com မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြီးပါခင်ဗျာအခုမနက်ခင်းစီစဉ်နေတာဝန်ယူတင်ဆက်ပေးမှာပါ
အင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုမန်နေချင်တိုင်းနဲ့ကျွန်တော်ကြော်ကြော်တင်ပြပြမှာပါပင်ဆယ်ဗီးနီးယားပြည်နယ်ဘေ့စ်ဘောမြို့ကဂျူးဖျားကြောင်တစ်ခုလည်းကိုတနသမားဝင်ပြစ်တာကြောင့်အလူ7ယောက်ထဲမှာနေသုံးသွားပါတယ်သတင်းတော့ကာရှိုဂီအသက်ခံရတဲ့မှုနဲ့ဆက်ဆက်ပြီးစတိုရီကိုလည်းနဲ့ရောင်းမရောင်းပြင်းထန်တဲ့ဂျာမနီအခြားသဘောထားကွဲနေပါတယ်ဒီလိုငါတမတာကဝန်ကြီးချုပ်ကိုထုတ်ပြပြီးတဲ့နောက်တွတ်တော်ကိုနိုဝင်ဘာ16ရက်ထိရထားလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ့်သတင်းလွှာတွေမှာဆိုရင်တော့ဒေါန်ဆန်းစုကြည်နေထိုင်တဲ့ရန်ကုန်မြို့ဗဟန်းမြို့နယ်တက္ကသိုလ်ရေးသားလမ်းအမှတ်54နေအိမ်ခြံဝင်းကိုရောင်းချပြီးတော့ပိုင်ဆိုင်ခွင့်တဝက်ရရှိလို့ရတဲ့အကြောင်းအကိုဖြစ်သူဦးအောင်ဆန်းဦးရဲ့အထူးယူကံလျှောက်ထားတဲ့တရားမမှုနဲ့ပတ်သက်ပြီးတော့
အထူးယူကံပွင့်သွားရင်လည်းပဲသူကဖိုင်နယ်ကြရင်လည်းရခိုင်တို့ကတိရခိုင်တို့မှပြောလို့ရရှိတယ်ရသွားပြီဖိုင်နယ်ကြရင်ရှုံးတော့ရှုံးတော့တ
ာဒါကတော့ဝါရင်တရားထုတ်တော်ချုပ်ရှေ့နေကြီးဦးကြီးမြင့်ပြောဆိုသွားတာဖြစ်ပါတယ်သတင်းစာကိုတင်ဆက်တဲ့ခါမှာအကြောင်းစုံကိုနားဆင်ဖို့နားဆင်ရဖို့ရှိပါတယ်ဒါအပြင်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစနေညတရက်လေးလိုင်းစတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်အခုချိန်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်တင်နဲ့မှတ်ရင်းနိုင်သူကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်တော်စုပင်ဆယ်ဗီးနီးယားပြည်နယ်ဖေ့စ်ဘောက်မြို့ကဂျူးဖျားကြောင်တစ်ခုလဲကိုတရက်နဲ့ဝင်ပစ်တဲ့အတွက်လူ7ယောက်ထဲမှနေသေဆုံးသွားပြီးရဲတပ်ဖွဲ့ဝင်2ဦးအပါအဝင်စုစုပေါင်း6ဦးဒဏ်ရာရပါတယ်။ဒဏ်ရာရတဲ့အထက်ကရဲသား2ဦးဟာအချိန်နဲ့စိုးရင်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။စနေနေ့ကဝတ်ပြုစုတောင်းပွဲလုပ်နေချိန်တွင်လူတစ်ယောက်ကဂျူးတွေအားလုံးတေကြလို့အော်ဟစ်ပြီးဗယံမရာပြစ်ခတ်တာကြောင့်ဝတ်ပြုနေသူတွေသေဆုံးကြရတာပါ။တနက်တိမှန်သူတွေထဲမှာရဲတပ်ဖွဲ့ဝင်3ဦးလဲပါဝင်ပြီးသူတို့အချိန်နဲ့အတိအကျကိုမသိရသေးပါဘူး။Tree of Life ဖျားကြောင်းတွေမှာဖြစ်တဲ့အဲ့ဒီပြစ်ခတ်မှုအတွက်တန်ရာရှိသူဖြစ်အသက်48နှစ်အရွယ် Robert Bowers ကိုဖမ်းဆီးထားပြီးသူရထားတဲ့တန်ရာတွေကိုကုသဖို့အစီအုံပို့ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဖြစ်ရက်ကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပြီးဒါဟာအမိုးရီးယားခြေကံကျူးလွန်တဲ့ရာဇဝတ်မှုတွေမှာအကျိုးဝင်တယ်လို့ Facebook မြို့လူလူလုံညုံရေးဌာနညွှန်ကြားရေးမှူး Window History ကသတင်းတော့တွေကိုပြောပါတယ်။ဒီဖြစ်ရက်ဟာသူမြင်မှုသမျှအဆိုးရွားဆုံးရာဇဝတ်မှုတွေထဲကတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်။ဖေ့စ်ဘွတ်မြို့ကဂျူးလူမျိုးအများစုနေထိုင်တဲ့စကော်ရယ်ဟီးလ်အရပ်မှာရှိတဲ့အဲ့ဒီဘုရားကျောင်းမှာစနေမနေ့9နာရီခွဲဝတ်ပြုစုတောင်းပွဲတွေတည်တည်လုံနေကြချိန်မှာစပြီးတိုက်ခတ်တာလို့ဝတ်ပြုသူတွေကပြောပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ခဲ့သူတွေစီပောက်ကွဲပစ္စည်းတွေပါတဲ့ပါဆယ်ထုတ်အနည်းဆုံး73ထုတ်ပေးပို့ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့တောက်ကြနေကဖမ်းဆီးခံထားရသူကိုပထမဆုံးချိန်ရုံထုတ်တော့မှာဖြစ်တယ်လို့ရဲအရာရှိတွေကကိုကာပြည်သတင်းမီဒီယာတွေမှာပေါ်ပြခဲ့ကြပါတယ်။ Florida ပြည်နယ်Adventure မှာနေထိုင်တဲ့အသက်56နှစ်အရွယ် Caesar Seyok ကိုတနင်္လာနေ့မှာတရားရုံးထုတ်စစ်ဆေးဖို့ရှိတယ်လို့ရဲအရာရှိတဦးကိုကိုကာပြည် CBS ရုပ်သံသတင်းဌာနကဖော်ပြခဲ့ပါတယ်။ Miami မှာရှိတဲ့ပြည်ထောင်စုတရားသူကြီးရှေ့မှောက်ဒီအမှုကိုတနင်္လာနေ့မှာကြားနာစစ်ဆေးမှာဖြစ်တယ်လို့လည်း CBS သတင်းဌာနကဆိုပါတယ်။ရဲအရာရှိတဦးရဲ့ပြောဆိုချက်ကိုကိုကာပြည်ဖော်ပြခဲ့တဲ့ AP သတင်းမှာတော့ Seyok ကိုFlorida မှာရှိတဲ့မူလတရားရုံးမှာအရင်ဆုံးရုံးထုတ်မှာဖြစ်ပြီးအဲ့ဒီနောက်ပောက်ကွဲစီတဲ့ပစ္စည်း12ခုထဲက5ခုကိုရှာဖွေသိမ်းဆည်းရမိခဲ့တဲ့နယူးယောက်ကပြည်ထောင်စုတရားရုံးမှာစွဲချက်အမှုတွေကို Caesar Seyok ကဆက်လက်ရင်ဆိုင်ရမှာဖြစ်တယ်လို့ဆိုပါတယ်။ရဲရရှိအနေနဲ့ Seyok ပေါ်စွဲချက်တင်ထားတာတွေနဲ့ပတ်သက်လို့ပြောခွင့်မရှိတဲ့အတွက်လည်းအမည်မဖော်လိုသူတအုပ်အနေနဲ့သတင်းဌာနတွေကိုပြောကြားခဲ့တာပါ။ဆယ်စုနှစ်နဲ့ချီပြီးရာဇဝတ်ကျူးလွန်မှုမှတ်တမ်းတွေရှိခဲ့သူလည်းဖြစ်တဲ့ Caesar Seyok ဟာစာလိုက်ကနေဘုံးတွေကိုတပတ်ကြာပေးပို့ခဲ့တဲ့ကြံစီမှုနဲ့ဆက်ဆက်နေတဲ့စွဲချက်၅ခုကိုရင်ဆိုင်နေရပါတယ်ရှင်
။တင်းနောက်ဂျမောခရှိုဂျီအသက်ခံရတဲ့ဖြစ်ရက်တွေဆော်ဒီအာရေဗျားပေါ်ဘယ်လိုတန်ခတ်အရေးယူမှုမျိုးမျိုးဆိုချမှတ်မယ်ဆိုရင်ဥရောပတစ်ခုလုံးပမာဏနဲ့ချမှတ်ရမှာဖြစ်ပြီးဒီကဏ္ဍဟိုကဏ္ဍတွေကိုပဲရွေးပြီးအရေးယူလို့မရဘူးလို့ပြည်နှစ်သမ္မတအီမန်နွယ်မက်ခရွန်ကပြောပါတယ်။ဆော်ဒီအာရေဗျားကိုဆက်လက်နဲ့ပစ္စည်းရောင်းချတာအားလုံးရထားမယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကဒီသတင်းပတ်အတွင်းဆုံးဖြတ်ပြောဆိုထားတဲ့ပေါ်ပြင်သစ်သမ္မတကတုံ့ပြန်ပြောဆိုတာပါဂျာမနီအစိုးရဟာလူကြိုက်ဖို့တက်တက်လိုက်လုပ်နေတယ်လို့သမ္မတမက်ခရွန်ကပြောပြီးတဲ့နောက်ဥရောပအနီးကပ်မဟာမိတ်နှစ်နိုင်ငံကြားရှာရှာပါပါအငင်းပွားတဲ့အချိန်တွေရောက်နေတာပါဒါပေမဲ့လည်း တူရကီနိုင်ငံအစ္စတန်ဘူမြို့မှာစနေနေ့ကလုပ်တဲ့ဆီးရီးယားရဲ့ထိပ်သီးဆွေးနွေးပွဲပြင်ပမှာခေါင်းဆောင်နှစ်ဦးကြားအေးစေးသက်သာစွာပြောဆိုခဲ့ကြပြီးဥရောပတစ်ခုလုံးစင်းနဲ့ပထမဆုံးညှိနှိုင်းတံပင်နာမလုပ်ဘဲသူတို့ရဲ့နောက်ထပ်ရည်တည်ချက်တွေကိုမကြေညာဖို့သဘောတူလိုက်တယ်လို့ပြင်သစ်သမ္မတယုံကပြောပါတယ်ဆော်ဒီအာရေဗျဟာအိန္ဒိယပြည်ရင်ပြည်နယ်နိုင်ငံကနေဆစ်လက်နဲ့ဒုတိယအများဆုံးဝယ်ယူနေတဲ့နိုင်ငံပါဆော်ဒီကိုလည်းနဲ့ရောင်းတာဟာမစ္စတာကရှော့ဂီနဲ့ဘာမှမဆိုင်ဘူးအားလုံးကိုရောထွေးမပြစ်တင်ဘူးလို့သမ္မတမာခွန်ကပြောပါတယ်အဲဒီလိုသာဆိုကားတွေရောင်းတာကိုလည်းရပ်လိုက်တယ်လို့မော်တော်ယာဉ်အများပြားတင်ပို့တဲ့နိုင်ငံဖြစ်တဲ့ဂျာမနီကိုရည်ရွယ်ပုံရတဲ့စကားမျိုးသမ္မတမာခွန်ကသတင်းထုတ်တွေကိုပြောပါတယ
်တိရီလင်ကနိုင်ငံမှာစနေနေ့ကလွှတ်တော်ကိုသမ္မတမိုက်ထရပီပါလာစီရီစီနာကဖြတ်သိမ်းလိုက်ပါတယ်ဒီမတိုင်ခင်တောက်ကြနေကဝင်ကြီးချုပ်ကိုလည်းရာဒုကနေတမရကဖယ်ရှားခဲ့တာပါနိုင်ငံရေးပဋိက္ခတွေဖြစ်နေတဲ့တိရီလင်ကာမှာဝင်ကြီးချုပ်ကသူ့ကိုထောက်ခံတဲ့သူပိုးပြီးများကြောင်းပြောကြားခဲ့ပြီးတဲ့နောက်မှာအခြေအနေတွေဟာအခုလိုပိုးပြီးပြင်းထန်လာတာဖြစ်ပါတယ်တိရီလင်ကာလွှတ်တော်ဥက္ကဋ္ဌရဲ့ပြောခွင့်ရပုဂ္ဂိုလ်ချမ်မန်ဒါဂမ်မော်ဂီကလည်းလွှတ်တော်ကလာမယ့်နိုဝင်ဘာလ16ရက်နေ့ထိတမရကဖြတ်သိမ်းထားကြောင်းအတည်ပြုပြောကြားခဲ့ပါတယ်။ရာထူးကနေဖယ်ရှားခံရတဲ့ဝင်ကြီးချုပ် Renil Wickremesinghe ဟာဒီမတိုင်ခင်သတင်းစာရှင်းလင်းပွဲပြုလုပ်ရမှာလွှတ်တော်ရင်သူ့ကိုထောက်ခံသူပိုးပြီးများလာတယ်ဆိုတာတသက်ပြနိုင်ကြောင်းပြောကြားခဲ့ပြီးတဲ့နောက်တမရကသူ့ကိုတာဝန်ကနေရပ်ဆိုင်းလိုက်တာဖြစ်ပါတယ်။တောက်ချာနေကအစိုးရအဖွဲ့တွေကနေထုတ်ပယ်ခံခဲ့ရတဲ့ဝင်ကြီးချုပ် Wickremesinghe ရဲ့နေရာမှာအာနာရှင်ဆန်ဆန်အုပ်ချုပ်ခဲ့တဲ့တမရဟောင်းမဟင်ဒာရာဂျာပက္ဆာကိုဝင်ကြီးချုပ်အဖြစ်တမရစီရီစီနာကချက်ချင်းခန့်အပ်ခဲ့ပါတယ်။ဒါဟာဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကျက်အတည်းကိုဖြစ်ပေါ်စေတယ်လို့လေ့လာသူတွေကပြောပါတယ်ရှင
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689ไทโรมิตา48กิโลเฮิรตซ์6753ญาเนดุติยานายวะมาไลเลมิตา190กิโลเฮิรตซ์1505โรกานิทุ่ล่นไปနေပါတယ်မနေ့ရှင်းလာရကနေ9နာရီချီပြန်လဲထုတ်လွှင့်ချက်ကိုတော့ไทโรมิตา20 25 32တို့ကနေဖမ်းယူနိုင်ပါတယ
်ဒီဝေကနေတနည်းနည်းမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနဲ့ဗီယက်နမ်နိုင်ငံကြားဗန္ဒာနှစ်အကူပြောင်းဂျာကာလာအေဒီလာကနေစက်တင်ဘာလတိ6လတဲ့က9လအတွင်းကုန်သွယ်ရေးဟာစုစုပေါင်းအမေရိကန်ဒေါ်လာ362တန်းကျော်ရှိတယ်လို့ကုသရောင်းဝယ်ရေးဝန်ကြီးဌာနရဲ့စနေနေ့ထုတ်ပြန်ချက်ကိုကိုးကားပြီးတရုတ်နိုင်ငံဆင်ဝါသတင်းဌာနကရေးထားပါတယ်။မြန်မာနိုင်ငံရဲ့ဗန်ဒါနှစ်သတ်မှတ်ချက်ကိုမူလကအေဘီလာကနေမလာတီသတ်မှတ်ထားရကနေ 2018-2019 ဗန်ဒါနှစ်ကစပြီးအော်တိုဘာလကနေစက်တင်ဘာလအထိပြောင်းလဲသတ်မှတ်လိုက်တာကြောင့်ဂျားကာလအကူပြောင်းကွာဟချက်6လရှိထားတာပါ။အေဘီလာကနေအော်ဂိုလာတီမြန်မာနိုင်ငံကနေဗီယက်နမ်ကိုတင်ပို့ကုန်စုစုပေါင်းဟာအမေရိကန်ဒေါ်လာ 119.8 တန်းရှိပြီးတင်သွင်းကုန်စုစုပေါင်းက 242.3 တန်းရှိပါတယ်။ 2019-2018 ဘဏ္ဍာနှစ်အလားတူကာလအတွင်းကနှစ်ဖက်ကုန်သွယ်မှုဒေါ်လာ322တန်းရှိခဲ့တာမို့ဒီနှစ်မှာတန်း40ခွဲပိုလာတာပါ။ 2019-2018 ဘဏ္ဍာနှစ်တစ်နှစ်လုံးမှာနှစ်နိုင်ငံကြားကုန်သွယ်မှုစုစုပေါင်းကတော့ဒေါ်လာ 914.8 တန်းရှိခဲ့ပါတယ်။မြန်မာနိုင်ငံကနေဗီယက်နမ်ကိုတင်ပို့တဲ့အဓိကကုန်ပစ္စည်းတွေကဓာတ်ထုအမျိုးမျိုး၊စိုက်ပျိုးရေး၊သစ်တောနဲ့ရေထွက်ကုန်ပစ္စည်းတွေဖြစ်ပြီးတင်သွင်းကုန်တွေကတော့ကားပိုပစ္စည်း၊ကွန်ပျူတာအစိတ်အပိုင်း၊စောင့်လုပ်ရေးပစ္စည်း၊တံမဏိ၊ပလတ်စတစ်၊ဆေးဝါးနဲ့ဓာတုပစ္စည်းတွေဖြစ်ပါတယ်
။ American ပြည်ထောင်စုနယူးယောက်မြို့ Brooklyn ကနေအိမ်တိုက်ခတ်မှာဇူလိုင်လကအသက်ခံခဲ့ရတဲ့မြန်မာနယ်ဘွားသူနာပြုဆရာမဒေါ်ဂျီမာသိန်းရဲ့အမှုနဲ့ပတ်သက်လို့တန်တရားရှိသူအမျိုးသမီးတအူးနဲ့အမျိုးသားတအူးတို့ကိုဖမ်းဆီးနိုင်ခဲ့ကြောင်းနယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။အသက်23နှစ်အရွယ် Anika Casino နဲ့သူ့ရဲ့ရည်စားဖြစ်သူအရှိန်နယူးယောက်မှာနေထိုင်တဲ့အသက်21နှစ်အရွယ်အလက်ဇန်ဒါအယ်ဘာဒါရိုကိုပြီးခဲ့တဲ့တောက်ကြနေ့ကချုံနောက်ထားမှုလူတက်မှုစတဲ့ဆွဲချက်နှစ်ခုတင်လိုက်ကြောင်းရဲကပြောပါရယ်ဆန်နီဒေါင်းစတိတ်ဆေးရုံမှာအလုပ်လုပ်တဲ့အသက်58နှစ်အရွယ်သူနာပြုဆရာမဒေါ်ဂျီမာသိန်းရဲ့အလောင်းကိုသူ့အိယာခန်းကဘီရိုထဲမှာအိယာခင်းနဲ့ထုတ်ပြီးထည့်ထားတာကိုဇူလိုင်လ21ရက်အစောပိုင်းမှာရဲကတွေ့ရှိခဲ့တာပါအဲ့ဒီရက်မတိုင်ခင်3ရက်ခန့်ကဒေါ်ဂျီမာသိန်းအလုပ်မလာစင်းတဲ့အတွက်လုပ်ပေါ်ကင်ဘက်တအူးကရဲကိုအကြောင်းကြားခဲ့ရာကနေနေအိမ်တိုက်ခန်းကိုရဲကတွားရောက်စစ်ဆေးရမှာအလောင်းကိုတွေ့ရှိခဲ့တာပါဒေါ်ဂျီမာသိန်းအသက်ခံရမှုမှာသူတိုက်ခန်းမှာအတူလာနေခဲ့တဲ့ Sunny Downstate ဆေးရုံကသူနာပြုဖြစ်တဲ့ Anika Casino နဲ့ရီစားဖြစ်သူတို့ကိုရဲဘက်ကတန်တရားရှိခဲ့ပြီးရှာဖွေဖမ်းဆီးခဲ့တာပါမ New York ရဲက ဖန်ဆီ ထားတဲ့ တန်တရား ရှိသူ အမျိုး သမီးကို အရင်က ဒေါ်ကြီး မသိန်း က ကူညီတဲ့ အနေနဲ့ သူ့တိုက် ခန်းမှာ လာပြီးနေဖို့ ခေါ်ထားသူ ဖြစ်တယ်လို့ ဒေါ်ကြီး မသိန်း ရဲ့ နီးစပ်သူတွေက ပြောပါတယ် ဒါအပြင် တေဆုံးသူ ဒေါ်ကြီး မသိန်း ဟာ စိတ်သဘောထား ကောင်းမြွန်ပြီး အေးစစ်စစ် ရှိသူ တဦး ဖြစ်တယ်လို့ အိမ်နီးချင်းတွေက ပြောပါတယ်ရှင်
England Premier League ပွဲစဉ် 10 ကို စနေနေ့က တချို့ အသင်းတွေ ကစားကြတာမှာ ပွဲစဉ် 6 ပြီးတော့ က ဒုတိယ နေရာ မှာ ရှိခဲ့တဲ့ Liverpool အသင်းက အင်ကွင်းမှာ Cardiff City အသင်းကို 4-2 နဲ့ နိုင်ရပြီး 36 မိနစ် လက်ရှိမှာ ဇယားထိပ်ရောက်သွားပါတယ် Liverpool အတွက် ဂိုးတွေ ကို Salah, Mane, Shaqiri တို့က သွင်းယူပေးပြီး Cardiff City အတွက် တလုံးတီးသော ဂိုး ကိုတော့ Pedersen က သွင်းယူပါတယ် ပွဲစဉ် 6 အပြီး ဇယားထိပ် နေရာ ဆက်ထင်းထားတဲ့ Man City အသင်းကတော့ ပွဲစဉ် 10 ကို တနင်္လာနေ့ မှာ Spa အသင်း နဲ့ away ကွင်း ကစားရမှာပါ စနေနေ့ တခြား အနိုင် ပွဲတွေ ကတော့ Brighton က Wolves ကို အိမ်ကွင်းမှာ 2-2 မရှိ Bournemouth က Fulham ကို away ကွင်းမှာ 3-2 ပြတ် Watford က Huddersfield ကို အိမ်ကွင်းမှာ 3-2 ပြတ် နဲ့ အသီးသီး အနိုင် ရကြပါတယ် Southampton နဲ့ Newcastle ပွဲက အကူမရှိသေးကြပြီး West Ham နဲ့ Leicester City ပွဲကတော့ တစ်ဖက်တစ်ကိုးစီနဲ့ သီးရကြပါတယ် တနင်္လာနေ့ ပွဲစဉ်တွေအဖြစ် Burnley နဲ့ Chelsea, Crystal Palace နဲ့ Arsenal, Manchester United နဲ့ Everton တို့ ရှင်ပြိုင်ကစားကြမှာ ဖြစ်ပါတယ်
Pakistan နိုင်ငံက ရုပ်သံ line တွေမှာ India ရုပ်မြင့်တန်ကြ အစီအစဉ်တွေကို ထုတ်လွှင့်မှု တားမြစ်တဲ့ အမိတ်တရက်ကို Pakistan တရားရုံးချုပ်က စနေနေ့ မှာ ထုတ်ပြန်လိုက်ပါတယ် အရင်က အောက်တရားရုံးက ချမှတ်ထားတဲ့ အမိတ်ကိုပဲ တရားရုံးချုပ်က ထပ်မံ အတည်ပြုလိုက်တာဖြစ်တယ်လို့ Pakistan ဆိုရ တာဝန်ရှိသူတွေက ပြောပါတယ် Pakistan ရုပ်သံ line တွေမှာ ပြည်ပ ရုပ်သံ အစီအစဉ်တွေ ထုတ်လွှင့် ပြသမှုနဲ့ ပတ်သက်ပြီး ထုတ်လုပ်သူများ အစီအရုံးရဲ့ ရှောက်ထားချက်ကို Karachi မြို့က တရားရုံးမှာ ကြားနာပြီးချိန်မှာ တရားသူကြီးချုပ် Saqib Nisa အဲ့ဒီလို အမိတ်ထုတ်ပြန်လိုက်တာဖြစ်ပါတယ် Pakistan သတင်းစာ တစ်စောင်ဖြစ်တဲ့ Dawn မှာတော့ Pakistan မြောက်ပိုင်း India နဲ့ နယ်မြေပိုင်ဆိုင်မှု အငင်းပွားတဲ့ နေရာမှာ India ဘက်က Dharma Bashat Se တိစောက်မှုနဲ့ ပတ်သက်လို့ Pakistan နဲ့ India နှစ်နိုင်ငံကြား ထိတ်တိုက်ရင်ဆိုင်မှုတွေ ဖြစ်နေတာကို တရားသူကြီးက ရည်ညွှန်းပြောဆိုသွားတယ်လို့ ဖော်ပြထားပါတယ် Pakistan သတင်းမီဒီယာ ဆိုင်ရာ အာဏာပိုင် အဖွဲ့ရဲ့ တာဝန်ရှိသူ တဦးကလည်း ရုပ်သံ line တွေမှာ India ရုပ်သံ အစီအစဉ်တွေ ထုတ်လွှင့် ပြသတာမျိုး မဟုတ်ဖို့ တရားသူကြီး Nisa က အမိတ်ထုတ်ပြန်တာကို အတည်ပြုခဲ့ပါတယ်ရှင်
ဒီတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုကြောကြောသိမ်းတဲ့မတ်အင်ဂျင်နဲ့လို့ကြီးညာသွားတာဖြစ်ပါတယ်။ယူအီမြန်မာဘက်ကတနင်္လာနေ့နေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်။အခုတော့သတင်းလွှာတပုတ်ကိုအရင်ဆုံးတင်ဆက်ပေးပါမယ်။ဗိုလ်ချုပ်အောင်ဆန်းနဲ့ဒေါက်ခင်ကြီးတို့ရဲ့တာကြီးဦးအောင်ဆန်းဦးကရန်ကုန်မြို့တက္ကသိုလ်ကြီးသာလမ်းချမ်းအမှတ်
54ရောက်ထားတာကိုတော့နေပြီးတော့တရားလွတ်တော်ချုပ်ရုံးမှာပြီးခဲ့တဲ့သတင်းဘက်ကတင်ပြခဲ့တာဖြစ်ပါတယ်။အကြောင်းစကိုကိုညာဝဲအောင်ကတင်ပြထားတာနားဆင်ပါခင်ဗျာ။ဦးအောင်ဆန်းဦးရဲ့ညီမဖြစ်သူဒေါန်ဆန်းစုကြည်လက်ရှိနေထိုင်တဲ့ရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရေးသားလမ်းချမ်းအမှတ် 54အမွေဆိုင်တရားမှုကိုရန်ကုန်အနောက်ပိုင်းခရိုင်တရားရုံးကနှစ်ထောင်16ခုနှစ်တုန်းကဆုံးဖြတ်ချက်ချခဲ့ရမှာဒေါန်ဆန်းစုကြည်ကနှစ်ထပ်တန့်အိမ်ပါတဲ့အချမ်းကိုရယူခံစားစေဖို့နဲ့
ကြံအချမ်းကိုဥအောင်ဆန်းဦးကရယူဖို့ဆိုပြီးဆုံးဖြတ်ချက်ချခဲ့တာပါဒီဆုံးဖြတ်ချက်ကိုမကျင်တဲ့အတွက်နေပြီးတော့တရားလွှတ်တော်ချုပ်ရုံးမှာအတူအယူခံကွင်းလာလျှောက်ရတာဖြစ်တယ်လို့အော်တိုဘာ6ရက်နေ့ကသတင်းထောက်တွေကိုဥအောင်ဆန်းဦးကပြောခဲ့ပါတယ်အခုကပစ္စည်းခွဲလို့ကတော့ဤလို့ကမလွန်ဘူးလေအိမ်ပါလားမပါလားအဲ့ဒါကြီးမလို့ကျွန်တော်ကဟိုလေလံပြစ်ပြီးတော့ရတဲ့တန်ဖိုးကိုကြော ံပြစ်ပြီးတော့ဘလူကပဲအချမ်းပါလေဘာမှမဆိုင်တော့ဘူးတံပိုးကဟိုတက်စီပါပြင်ပြီးရောက်တော့ရရင်ပြီးတာ
အခုလို့အထူးအယူခံလျှောက်တဲ့အမှုအများစုဟာစက်ပြီးကြားနာခွင့်ရတာနဲ့တယ်လို့ဝိုင်းရင်တရားလွှတ်တော်ရှင်းနေဖြစ်သူဦးကြည်မြင့်ကပြောပါတယ
်ဟိုပထမတော့ဟိုအောက်ဆန်းဦးကနိုင်ငံခြားကားဖြစ်နေလို့အမှုဆက်ခံခွင့်မရဘူးပြေးလိုက်တယ်လေအဲ့နောက်ကြတော့ဟိုဥသိမ်းစိန်အစိုးရလက်ထက်မှာဟိုဟာသူတို့ဤရေကြီးရနေပြီးတော့ခွင့်ပြုလို့ရှိအမှုဆက်ခံခွင့်ရှိတယ်ဗျမရှိအပြောင်းနိုင်တဲ့ပြည်သူဤရေကြီးကခွင့်ပြုရင်အမှုဆက်ခံခွင့်ရှိတယ်အဲ့အဲ့ဟာကိုဥရီရတုံးချပြီးတော့အောက်ဆန်းဦးကဤရေကြီးရနေပြီးတော့သူ့ကိုအမှုဆက်ခံခွင့်ခွင့်ပြုရတယ်ဗျာမရှိပြောင်းနိုင်တဲ့ပြည်သူအဲ့ဒါနဲ့အောက်ဆန်းဦးကအမှုနိုင်သွားတယ်နိုင်သွားပြီးတော့အဲ့ဒီခြံရဲ့ ဆုံးဝက်ကိုသူ့ကိုအမှုဆန်းပြုလိုက်တယ်ပေါ့ဗျာအဲ့ဒါကိုအောင်ဆန်းဦးကကျွန်တော်တိတ်နာနေတယ်သူကအကောင့်တက်နေအိမ်အကောင့်နဲ့ခြံတဝက်ရပြီကျွန်တော်ကအိမ်အစုပ်နဲ့ခြံတဝက်ရနေတယ်အဲ့တော့မမြတ်တာဘူးအဲ့ဒါမလို့ကျွန်တော်ကိုအဲ့အမွေဆိုင်အခုလုံးကိုပဲရောင်းပြီးတော့အမွေကိုပဲတရားတော်ဆွဲယူပြရတယ်လို့သူကပြောတယ်တရားလို့တော့ကြုံမှာရှုံးနေသူရှုံးတဲ့အခါကျတော့သူကအထူးယူဆတက်တာပေါ့အထူးယူဆဆိုတာမျိုးကတရားရတယ်တရားမှာတရားလို့လည်းပြောရှိတာပါအများဆုံးအပြင်ပယ်တာများတယ်လေ
အကယ်၍အထူးယူကံကိုနေပြည်တော်ပြည်ထောင်စုတရားလွတ်တော်ရုပ်ယုံကဆက်လက်ကြားနာမယ်လို့ဆုံးဖြတ်ပြီးဥအောင်ဆန်းဦးတောင်းဆိုတဲ့အတိုင်းလေးလံတင်ရောင်းချမယ်ဆိုရင်လေချမ်းမှ54တက္ကသိုလ်ရေးသားလမ်းဒီအိမ်ကိုညီမဖြစ်သူဒေါအောင်ဆန်းစုကြည်ကသာအရင်ဆုံးဝယ်ယူခွင့်ရရှိနိုင်ကြောင်းရှင်းနေဦးကြည်မြတ်ကရှင်းပြပါတယ
်အထူးယူကံပွင့်သွားရင်လည်းပဲသူကထိုင်နေကြရင်လည်းရခိုင်တော့တည်ရခိုင်တော့မပြောလို့ရရှိတယ်ရသွားပြီဖိုင်နယ်ကြရင်ရှုံးတော့ရှုံးတော့တာပဲအဲ့မှာတော့လုံးဝမပြောလို့ရမရှိပါဘူးဖိုင်နယ်ဆိုတာမရှိတော့ပါပဲတကယ်လို့အဲ့ဒီဟာကိုဟိုကလုံးချေဆိုလို့ရှိနေတဲ့ကျွန်တော်တို့ဥပဒေသဘောတရားရဥစွာဝယ်ပိုင်ခွင့်ဆိုတာရှိတယ်ဥစွာဝယ်ပိုင်ခွင့်အရာဒေါ်ဆန်းစုကြည်ကဥမလို့ခြင်းမှတရားရောင်းရမှာလေအဲ့တော့အတဝက်ကသူကငွေရှင်းလိုက်ရင်လည်းအဲ့တိုင်လုံးကိုဒေါ်ဆန်းစုကြည်ပြောက်တဲ့ပိုင်သွားမှာပဲလေအဲ့လိုတော့ရှိပါတယ
်အကျယ်ဝန်း2ဧကလောက်ရှိပြီးမိခင်ဖြစ်သူဒေါက်ကင်ကြီးအမိပေါက်တဲ့ချမ်းမ54တက္ကသိုလ်ရေးသားလမ်းနေအိမ်အမွေဆိုင်အမှုကိုတမရဟောင်းဦးသိန်းစိန်လက်ထက်2012ခုနှစ်မှာပြည်ထောင်ဝန်ကြီးဌာနရဲ့ခွင့်ပြုချက်နဲ့ဦးအောင်ဆန်းဦးကအမှုပွင့်တရားရင်ဆိုင်ခဲ့တာဖြစ်ပြီးနှစ်ထပ်တပ်အိမ်ရှိနေတဲ့မြေတဝက်ကိုဒေါအောင်ဆန်းစုကြည်ကိုရယူစေပြီးတစ်ထပ်တပ်အိမ်ဟောင်းပါတဲ့မြေတဝက်ကိုဦးအောင်ဆန်းဦးရယူစေဖို့ရန်ကုန်တိုင်းတရားရုံးကအမိန့်ချခဲ့တယ်လို့ပေ90တရားမြေကွက်ကိုဒေါက်ကင်ကြီးနဲ့ဆွေမျိုးတော်ဆက်တဲ့ဦးခင်မောင်အေးကိုပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်ဦးအောင်ဆန်းဦးအယူခံဝင်နာတာကိုဆက်လက်ကြားနာသင့်မသင့်ဆိုတဲ့တရားရုံးဆုံးဖြတ်ချက်ထွက်လာဖို့နောက်ထပ်2လကျော်3လနီးပါးစောင့်ဆန်းရဦးမယ်လို့ဦးအောင်ဆန်းဦးကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းတော်ကိုညာဝင်းအောင်တင်ဆက်တဲ့သတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြပါမယ်ကိုညံဝဲအောင်ပဲကိုကြီးတင်ဆက်ထားပါတာဖြစ်ပါလေခင်ဗျာ
ဦးသိန်းစိန်ဦးဆောင်တဲ့အရသာတပိုင်းအစိုးရလက်ထက်ကကြောက်ချူပြည်လဝါနဲ့ဒဝဲမှာအထူးစီးပွားရေးဇုန်တွေဆောက်ဖို့စီစဉ်ပါတယ်အထူးဇုန်တည်ဆောက်ဖို့စီအစိုးရခေတ်ကစိတ်ခူးခဲ့တာကိုအကောင့်ထဲပေါ်တာပါပဲဒီအထက်မှာပြည်လဝအထူးစီးပွားရေးဇုန်တစ်ခုသာတက်ဝင်လှုပ်ရှားနေတာတွေ့ရပါတယ်ပြည်လဝဇုန်ကိုအရင်ဆုံးတရုတ်ကမျက်စိကျပါတယ်2004ကတန်ရင်ကျောက်တန်းဆက်မှုဇုန်တည်ထောင်ဖို့တရုတ်ကစိတ်ကူးခဲ့ပေမဲ့စီးပွားရေးအရာပိုပြီးမျိုးမျိုးမြင့်မြင့်ရနိုင်မဲ့ကျောက်ဖြူကိုအကောင်အထည်ဖော်ဖို့ဦးစားပေးခဲ့ပါတယ်ဒါကြောင့်တရုတ်နေရာဂျပန်ဝင်လာပြီးတန်ရင်ကျောက်တန်းဆက်မှုဇုန်နေရာမှာပြည်လဝအထူးစီးပွားရေးဇုန်တည်ဆောက်ဖို့2017မှာမြန်မာအစိုးရနဲ့သဘောတူလိုက်ပါတယ်2013မှာတည်ဆောက်တဲ့တီလဝဆုံကို2015မှာစတင်အသုံးပြုနိုင်တာမို့ပထမဆုံးသောအထူးစီးပွားရေးဇုန်ဖြစ်လာပါတယ်ကြောက်ဖြူယူနန်ဓာတ်ငွေပိုက်လိုင်းကို2013မှာဆောက်လုပ်ပြီးစီးပြီးမကြာမီရေနံပိုက်လိုင်းဆောက်လုပ်နိုင်တာမို့တရုတ်ရဲ့ပိုက်လိုင်းစီမံကိန်းအောင်မြင်သွားပါတယ်တင်ရန်ဇတ်တက်ထည့်ယူမှုမှာခြေပြတ်နေတဲ့တရုတ်ဟာအထူးစီးပွားရေးဇုန်တည်ဆောက်ရမှာဂျပန်ကမမီပဲဖြစ်နေပါတယ
်။တဝဲအထူးစီးပွားရေးဆောင်စီမံကိန်းမှာလဲထိုင်းနဲ့လက်တွဲအကောင်အထည်ဖော်ဖို့ဂျပန်ကသဘောတူထားပုံရပါတယ်။လွန်ခဲ့တဲ့နှစ်ကဒေါ်လာတန်း1500လောက်အထိဂျပန်ကရင်းနှီးမြှုပ်နှံခဲ့ပါတယ်။အဲ့ဒီတည်းက3ပုံ2ပုံဟာစင်ကာပူကတဆင့်မြှုပ်နှံတာဖြစ်ပါတယ်။ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းကိုဂျပန်ကုမ္ပဏီတွေပိုပြီးစိတ်ဝင်စားကြပါတယ်။တရုတ်စင်ကာပူနဲ့နယ်သာလန်ပြီးရင်ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုဟာစဒုထအများဆုံးဖြစ်တယ်လို့မေလ29ရက်နေ့ထုတ် Japan Times မှာဖော်ပြထားပါတယ်ဂျပန်ရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA မြန်မာအစိုးရနဲ့ပုဂ္ဂလိကမြန်မာဂျပန်အစုအဖွဲ့တွေပူးပေါင်းပြီးတီလဝါအထူးစီးပွားရေးဇုန်ကိုအကောင့်ထည့်ဖော်နေတာဖြစ်ပါတယ်တီလဝါရဲ့အခြေအနေကို IGC နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးစင်တာကမတ်လကအစီရင်ခံစာထုတ်ပြန်ထားပါတယ်
မြန်မာပြည်ရဲ့ပထမဆုံးအထူးစီးပွားရေးဇုန်ကိုဘယ်အတိုင်းအတာအထိအကောင့်ထည့်ဖော်နိုင်တယ်လဲဆိုတာကို IGC International Group Center ကလေ့လာစမ်းသပ်ထားတာဖြစ်ပါတယ်။ ကွန်ဖျံပြုံးမှုအလုံတမားနဲ့လုပ်ငန်းအခြေအနေဆိုင်ရာအစိုးရခံစားတွေမှာအခြေခံပြီးရေးထားတာလို့ဆိုပါတယ်လုံခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့အထိဒီလောမှာလုပ်ငန်းပေါင်း38ခုရှိနေပြီးအလုံအကိုင်9000ကျော်ဖန်တီးပေးနိုင်တယ်လို့ဆိုပါတယ်အထူးစီးပွားရေးဇုံမှာအခွန်ကင်းလော့ခွင့်ဇုံနဲ့လုပ်ငန်းမြင့်တင်ရေးဇုံဆိုပြီးနှစ်ပိုင်းခွဲထားပါတယ်အခွန်ကင်းလော့ခွင့်ဇုံရဲ့ထုတ်လုပ်မှုကွန်ဆက်ရာဂိုင်းနှုန်းကိုနိုင်ငံခြားကတင်ပို့ပါတယ်ဒါကြောင့်ဒီဆုံးမှာအထည်ချုပ်လုပ်ငန်းနဲ့အကြီးစားရက်စက်ပစ္စည်းထုတ်လုပ်မှုကိုအဓိကထားပါတယ်လုပ်ငန်းမြင့်တင်ရေးဇုံကတော့ပြည်တွင်းဈေးကွက်အတွက်ဖြစ်ပါတယ
်ဒါကြောင့်ပို့ကုန်ထုတ်လုပ်တဲ့အခွန်ကင်းလွတ်ဇုံမှာအလုံတမားဥယျငါးစပိုများနေပါတယ်အထူးစီးပွားရေးဇုံကနိုင်ငံခြားကုမ္ပဏီတွေရဲ့အတတ်ပညာပြည်တွင်းကုမ္ပဏီတွေစီကိုပြန့်နှံ့သွားတာဟာအကျိုးအမြတ်လို့ဆိုရပါမယ်နိုင်ငံခြားကုမ္ပဏီတွေမှာလုပ်တဲ့မြန်မာတွေလုပ်ငန်းကျွမ်းကျင်လာကြပြီးအခြားအလုပ်တွေကိုပြောင်းရွှေ့လုပ်ကင်တဲ့အခါကျွမ်းကျင်မှုနဲ့အတတ်ပညာပြန့်နှံ့သွားပါတယ်။ဒါဟာအထူးစီးပွားရေးဇုံရဲ့အကျိုးကျေးဇူးတစ်ခုဖြစ်ပါတယ်။လူစွမ်းအားစီမံခန့်ခွဲမှုဗန္ဓာရေးနဲ့စည်ရင်းအင်းစတာတွေမှာခင့်မိပြီးကျွမ်းကျင်လာကြပါတယ်။ပြည်တွင်းလုပ်ငန်းတွေကပေးပို့တဲ့ကုန်ညမ်းတွေကိုအထူးဇုံမှာကုန်ကြောအဖြစ်ပြောင်းလဲနိုင်တာဟာတိုင်းပြည်စီးပွားရေးကိုမြင့်တင်ရာရောက်ပါတယ်။ပြည်တွင်းကုန်ညမ်းနဲ့ဝန်ဆောင်မှုကိုအတူစီးပွားရေးဇုံမှာသုံးနိုင်ဖို့လိုအပ်ပါတယ
်။ဒါပေမဲ့ပြည်လဝမှာတော့ဒီလိုလုပ်နိုင်တဲ့အင်အားနေပါနေပါသေး။အခွန်ကင်းလို့ဇုံမှာပြည်တွင်းကုန်ညမ်းသုံးတဲ့ဇယိတ်စကားဟာ10ရာခိုင်နှုန်းအောက်မှာသာရှိနေပြီးလုပ်ငန်းမြင့်တင်ရေးဇုံမှာတော့20ရာခိုင်နှုန်းအောက်မှာရှိတယ်လို့သိရပါသေး။အစားအသောက်လုပ်ငန်းမှာသာပြည်တွင်းကုန်ကြမ်း50ရာခိုင်နှုန်းအသုံးပြုပါသေး။လုံသမားအများစုဟာပြည်လဝအနီးတစ်ဝိုက်မှာငားရနေဆိုင်တဲ့အတွက်တွားရလာရအဆင်ပြေပါတယ်။ဒါပေမဲ့မန်နေဂျာတွေကတော့အနေဝေးတဲ့အတွက်တစ်နေ့တစ်နာရီကျော်အလုပ်သွားဖို့အချိန်ပေးနေရပါတယ်။ပြည်လဝအထူးစီးပွားရေးဇုံအတွင်းနေထိုင်လုပ်ကိုင်နိုင်ရေးနဲ့အဆင်ပြေချောမွေ့စေရေးအတွက်ဝန်ဆောင်လုပ်ငန်းတွေမရှိသေးတာကိုအားနည်းချက်တစ်ခုအဖြစ်ပေါ်ပြထားပါတယ်။ရန်ကုန်နဲ့မီးတာကိုအကြောင်းပြုပြီးအင်ယာစီမံကိန်းမလုပ်တာဖြစ်ပုံရပါတယ်။အထူးစီးပွားရေးဇုံအောင်မြင်နေတဲ့တရုတ်ထိုင်ဝမ်တောင်ကိုရီးယားမှာပြည်တွင်းဈေးကွက်နဲ့ချိတ်ဆက်ပြီးအထူးဇုံပြင်ပမှာအလုပ်အကင်ဖန်တီးပေးနိုင်တာတွေတွေ့ရပါတယ်။ဒါပေမဲ့တီလိုဝါကတော့ဒီအဆင့်ကိုရောက်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
။ဒါတော့အပတ်စဉ်ထုတ်လင်းပေးနေကြဥအောင်ခင်ရဲ့မြမအကြီးသုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့ဒေါ်လာလတန်စီစဉ်တင်ဆက်တဲ့ American Indian အတုံးနှုတ်အင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုနားဆင်ကြပါခင်ဗျာ
။ဒီသတင်းပါ English Mercantile Standard မှာ American ပြည်ထောင်စုမှာခုလာမယ့် November 6ရက်နေ့ကျလွှတ်တော်ကြဖြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိတဲ့အတွေ့လေRepublican ရော Democrat Party မျက်စုံတို့ကပါအပြိုင်အဆိုင်မင်းစပယ်လှုပ်ရှားနေပြီဖြစ်ကြတဲ့အတွက်ကြောင့်လေသတင်းမီဒီယာတွေမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ ADM အသုံးတွေကိုတင်ပြသွားတာဒီတွေ့ရပါတယ်။ဒါကြောင့်ရွေးကောက်ပွဲနဲ့ပတ်သက်လို့ခုပထမဦးဆုံးတင်ပြပေးမယ် ADM အသုံးကတော့
Press the Flesh
ကိုတင်ပြပေးမှာဖြစ်ပါတယ်။စာလုံးပေါင်းက PRESS Press က P တာနှိပ်တာ TH the FLESH the flesh ကအသားဆိုတော့စကူခုန်ရဲ့လုံကောက်ဒီပဲကတော့အသားကိုဖိတာနှိပ်တာပေါ့ရွေးကောက်ပွဲဒီမှာဝင်ရောက်ရှင်ပြိုင်ကြမယ်ကိုစရဲလောင်းတွေနေနဲ့ကိုမေးဆန္ဒနေမီတွေမှာဆင်းပြီးမက်စွဲစီယုံကြီးလောက်ရကနေလူတွေကိုလိုက်ပြီးလက်ဆွဲနှုတ်ဆက်လေးရှိတာလည်းဖြစ်ပါလေခုလိုလူတွေနဲ့ထိတွေ့မှုရရှိဖို့ကြိုးပမ်းတာကို press the flesh ဆိုတဲ့ idiom အသုံးရရည်ညွှန်းပြောတာဖြစ်ပါလေတနည်းအားဖြင့်မေသနာရှင်တွေကိုကိုစီလောင်းကလိုက်ပြီးလက်ဆွဲနှုတ်ဆက်ထိတွေ့တာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mr. Smith, our candidate is on the campaign trail. He's been meeting with the locals and pressing the flesh.
ကျွန်တော်တို့ကိုစီလောင်း Mr. Smith ကမက်ဆွဲစီယုံရေးဆင်းနေတယ်လေ။ဒီတာကန်တွေနဲ့တွေ့ဆုံပြီးလက်ဆွဲနှုတ်ဆက်ထိတွေ့မှုရဖို့လုပ်နေတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mr. Smith, our candidate, is on the campaign trail. He's been meeting with the locals and pressing the flesh.
ခုဒုတိယတင်ပြပေးမယ် EDM အသုံးကတော့
vote with your feet
ဖြစ်ပါတယ်စာလုံးပေါင်းက vote vote ကနေပြီးတာ with with ကနေ you are yoga တင်ရဲ့ feet feet က6ောက်တွေဆိုတော့စကလူခွန်ရဲ့ဓာတ်ရိုက်ဒေးပဲကတော့6ောက်တွေနဲ့နေပြီးတာပေါ့ဒီနေရာမှာ6ောက်တွေနဲ့ဘယ်လိုမဲပေးမလဲလို့နေစရာရှိပါတယ်ဒီနေရာမှာတော့မဲဆန္ဒရှင်တူအနေနဲ့မဲယုံမှာသွားပြီးမဲပုံးတဲ့ကိုလက်နဲ့မဲထဲတာမျိုးနဲ့မဆိုင်ပဲဆွေးနွေးပဲဟောပြောပွဲစီဝေးပွဲစသဖြင့်မှာတယောက်ကြတဲ့ပရိသတ်တွေကသူတို့အနေနဲ့သဘောမတွေ့လို့ရှိလို့ရှိရင်အဲ့ဒီနေရာကနေထထွက်သွားကြရကနေဒီတုံးဆင်းတက်လာတာဖြစ်ပါတယ်။တနည်းတော့ထထွက်တယ်ဆိုတာက6ရောက်ပါမှဖြစ်တဲ့အတွက်ကြောင့်လေပရိသတ်ကသဘောမကျတာကန့်ကွက်တာကိုပြတ်တာရင်ထထွက်သွားကြလိမ့်ရှိတဲ့အတိုင်းဒါဟာတနည်းတော့6ရောက်3ပြီးကိုယ်ဆန္ဒကိုထုတ်ဖော်လိုက်တာဖြစ်တဲ့အတွက်ကြောင့်6ရောက်နဲ့မဲပေးရာရောက်တယ်ဆိုတဲ့အသုံးဖြစ်ပေါ်လာတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Most members at the meeting voted with their feet as it appears to be a waste of time
အဖွဲ့ဝင်အများစုကစီပွေးဘက်ကနေထထွက်သွားကြတယ်လीအကျိုးရှိတဲ့အတွက်အချိန်ကိုမခံကျင်ကြပုံပေါ်တယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Most members at the meeting voted with their feet as it appears to be a waste of time.
ခုနောက်ဆုံးတင်ပြပေးမှာကတော့
straw vote
ဖြစ်ပါတယ်။စာလုံးပေါင်းက S T R A W straw ကကောက်ရိုး V O T E vote ကမဲဆိုတော့စကူခုရဲ့တရားအဓိပ္ပာယ်ကတော့ကောက်ရိုးမဲပေါ့။ဒီတုံးကတော့လေပဲပဲတိုက်တယ်ဆိုတာကိုသိရအောင်ကောက်ရိုးမြင်တွေကိုမိုးပေါ်ကိုပြစ်တင်လိုက်ပြီးကောက်ရိုးမြင်တွေလေထဲလွင့်ထွက်တဲ့ဘက်ကိုကြည့်ရှုအားဖြင့်ဘဲဘက်ကနေလေတိုက်နေတယ်ဆိုတာကိုခံမှန်းယူတဲ့ဒလိကနေဆင်းသက်လာတယ်လို့ဆိုရမှာပါရွေးကောက်ပွဲတွေမကျင်းပမီဥပဒေချမ်းတွေအတည်ပြုမီလူလူဆန္ဒသဘောထားကဘလို့ရှိတယ်ဆိုတာကိုသွေးတို့စမ်းပြီးစစ်တမ်းကောက်ယူတာမင်းမြန်တာတွေပြုလုပ်လို့ရှိတာဖြစ်ပါတယ်အဲ့ဒီကနေအဖြေထွက်လာတာမျိုးဟာတကယ်ပွဲကြီးမတိုင်မီပနာမအကျိုးထွက်တဲ့အဖြေမျိုးလို့လဲဆိုနိုင်ပါတယ်။ဒါကြောင့်မလို့ straw vote ကတော့နမူနာအစမ်းတစ်ပွားအဖြစ်ကောက်ယူတဲ့စစ်တမ်းမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ We should take a straw vote to find out how the people feel about the education bill.
လူလူအနေနဲ့ပညာရေးဥပဒေချမ်းနဲ့ပတ်သက်ပြီးဘယ်လိုသဘောထားရှိကြလဲဆိုတာကိုသိနိုင်ဖို့ကျွန်တော်တို့အကျိုးစစ်တမ်းကောက်ယူသင့်တယ်လို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ We should take a straw vote to find out how the people feel about the education bill.
ဒီသတင်းပါရွေးကောက်ပွဲနဲ့ပတ်သက်ပြီးတင်ပြခဲ့တဲ့ EDM အသုံးတွေကတော့
Press the flesh, vote with your feet, straw vote.
တို့ဖြစ်ကြပါလေ။နောက်တွင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်စီစဉ်တက်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ထုတ်လွှင့်ခဲ့ပြီးသား American EDM အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကို VOA ရဲ့ Internet ဆာမင်နာ burmese.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်VOA American တန်ခါတင်းငွေနေနေမနေ့ဖက်စီစဉ်နေကိုမနေ့9နာရီထိဆက်လက်ပြီးတော့ထုတ်လည်နေပါတယ်။ VOA ရဲ့အတန်လွှင့်ချက်တွေ TV စီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုကြတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်ကတင်းငွေနေနေမနက်ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေတဲ့မီတာလိုင်းတွေအပြင်လိုင်းလံမီတာ190 kilohertz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဒုတိယပိုင်းမှာတော့မနေ့ကညကဆွေးနွေးကြတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်။စနေညပိုင်းဓာတ်ရိုက်လေလံအစီအစဉ်ကိုကိုအောင်လင်းဦးကတင်ဆက်ထားပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဒီနေ့ဓာတ်ရိုက်လေလံအစီအစဉ်မှာတော့လူမှုအတွက်ရွေးချယ်စရာနိုင်ငံရေးသမားတွေနဲ့ပါတီတွေလိုအပ်နေသလားဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်။အခုဆိုရင်ကြက်ပြက်ရွေးကောက်ပွဲတွေချင်းပါဖို့ရပိုင်းသာကြံမာတော့တယ်လွတ်တော်မှာဒီအများဆုံးနေရာရထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပါဝင်နိုင်ငံရေးပါတီရေးပါတီအသစ်တွေတတိပုဂ္ဂလရှင်ပြန်သူတွေတိုင်းရင်းသားကိုယ်စားလှယ်ပြန်ရမယ်ဒီကြက်ပြက်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာလူလူကမဲပေးရွေးချယ်နိုင်မယ်အားကိုးလောက်ဆရာနိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်နေသလားလွတ်တော်မှာလူလူအတွက်မမမတ်ရက်ပေးမယ်ကိုယ်စားလှယ်လူနေပြီလားဆိုတာကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့အတွက်နိုင်ငံရေးပါတီကခေါင်းဆောင်ကိုဖိတ်ကြားထားပါတယ်။တူကတော့ကျွန်တော်လူပောင်တစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်။နောက်တူကတော့တိုင်းရင်းသားပါတီတစ်ခုဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူရဖြစ်ပါတယ်။ဆိုတော့အရင်ဆုံးတစ်ချက်အနေနဲ့ကတော့ကျွန်တော်ဒီအခုကြားပြတ်ရွေးကောက်ပွဲအရေးပါမှုကိုဆွေးနွေးချင်ပါတယ်။ဆိုတော့အခုကြားပြတ်ရွေးကောက်ပွဲမှာတော့ဒီကိုယ်စားနေရာကလည်းတိတ်မများတဲ့အတွက်အနိုင်ရှင်ကနေကြီးကြီးမားမားအပြောင်းလဲရော်လဲကျွန်တော်မျှော်လင့်လို့မရနိုင်ပါဘူး။ဟိုဒါမှမဟုတ်ဟိုတချို့ကတုံးတက်ကြတာတော့ဒါ2020ရွေးကောက်ပွဲအတွက်ရှီပြည်လက်ရည်စံပွဲတစ်ခုလိုမျိုးတွတ်တာတွေလည်းရှိနေပါတယ်ဆိုတော့ဥအောင်မိုးစောအရင်ဆွေးနွေးစေချင်ပါတယ်ခင်ဗျာအခုကြားပြတ်ရွေးကောက်ပွဲအရေးပါမှုကဘယ်လောက်တိုင်းတာတွေရှိမယ်လို့များတုံးတက်လို့ရမလဲ
ဆိုတော့ကျွန်တော်နားလည်မှုကတော့ပေါ့နော်လက်ရှိနိုင်ငံရေးအခြေအနေတွေအပေါ်မှာပြည်သူလူထုရဲ့တုံ့ပြန်မှုပေါ့ကိုဒီရွေးကောက်ပွဲရလဒ်ကိုကြည့်ပြီးတော့သိနိုင်တယ်ဆိုကျွန်တော်အနေနဲ့တော့အဲ့လိုယူဆရတယ်ဒီနေ့အနာပါတီကိုဒီလူထုကဘယ်လိုသဘောထားလဲအာနာပါတီရဲ့ performance ဆိုလုပ်ပုံကိုင်ပုံလူဒီလူလူကဘယ်လိုသဘောထားလဲဆိုတဲ့ကိစ္စကဒီရေကောက်ပွဲရက်လက်ပေါ်မှာကိုကြည်ချင်းအားဖြင့်ကျွန်တော်အများကြီးအပြည့်ကိုသိနိုင်တယ်ခံမှန်းနိုင်တယ်လို့သုံးသပ်လို့ရတယ်တပြိုင်တည်းထဲလည်း2020အတွက်ပေါ့နော်2020ဖြစ်လာနိုင်တဲ့နိုင်ငံရေးအနေအထားပေါ့မဟုတ်ဒီလိုကိုကျွန်တော်သုံးသပ်နိုင်တဲ့အခြေအနေရှိတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုယူဆပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒေါက်တာတူချာရဲ့သဘောထားကိုခင်ဗျာအခုဒီကြားပြတ်ရွေးကောက်ပွဲကဘယ်လောက်ထိဒီကျွန်တော်ဒီနိုင်ငံရေးအခင်းချင်းမှာအရေးကြီးရလို့ပြောနိုင်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့တော်တော်အရေးကြီးရလို့မြင်ပါတယ်အဲဒါလည်းဆိုလို့ရှိရင်အခုကျွန်တော်ဒီအပြောင်းလဲဖြစ်ပေါ်လာတဲ့ဒီကာလဒီလို့ဆိုတော့ကျွန်တော်ညီမနိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုနဲ့ပတ်သက်ပြီးမှပြည်သူတို့ကအပြောင်းလဲကိုသူတို့မြင်ချင်တယ်လူချင်းတယ်အဲကြောင့်မို့အဲ့ဒီအပြောင်းလဲဖြစ်လာဖို့ကိုသူတို့ကမျှော်လင့်နေကြတယ်။ဒါကြောင့်ဘယ်ပါတီဘယ်ပုဂ္ဂိုလ်ကိုသူတို့မေးပေးလဲလို့ရှိရင်အပြောင်းလဲပုံရိပ်ဖြစ်လာနိုင်မလဲဆိုတော့သူတို့ကဒီတည်ကျင်နေကြစမ်းသပ်ကျင်နေကြတာ။ဒါကြောင့်သူတို့အရင်ကလည်းပေးမေးပေးခဲ့တဲ့ပါတီဒီပုဂ္ဂိုလ်တွေရှိခဲ့ပါလား။ဒီပါတီပုဂ္ဂိုလ်တွေပေါ်မှာလည်းသူတို့သုံးသပ်တာပေါ့။ဒါလို့ရှိရင်သူတို့ကျေနပ်မှုရှိလားမရှိလား။ဒါသူတို့အားလုံးဒါသုံးသပ်နေကြတာဖြစ်တယ်။ဒါကြောင့်မို့ခုလာမယ်ကြက်ထရကောပယ်လေအမှန်အကြီးကြီးပါလေအဲသူတို့အနေနဲ့ကိုပြီးတင်တဲ့အားရကောင်းတဲ့ကိုယ်စီလောင်းများရွေးချယ်နိုင်မလားဆိုရဲသူတို့ရှိမှရှိတယ်။ဒါကြောင့်မို့ဒါကပါတယ်လဲဆိုရင်ပြည်သူတို့အကျိုးအတွက်ဒေတာအကျိုးအတွက်ဖြစ်ပါလေ။အားကြောင့်မို့လာမယ့်ရကောပယ်ဒီလောလောဆယ်ဆိုလို့ရှိရင်တော့မလာသုံးရနေကြည့်ပါမယ်။ကြက်ထရကောပယ်အမှန်အကြီးကြီးပါလေ။ပြည်သူတို့အတွက်ဒေတာခံပြည်သူမေးစံသရှင်တွေအတွက်အခွင့်အရေးကောင်းတရားဖြစ်ပါလေ။ဒါလည်းသူတို့လည်းလို့ဆုံးရှုံးခံကြမှာမဟုတ်ဘူး။ဒါကြောင့်သူတို့ကအခုကတည်းကတော်တော်ကိုတုံးတက်ကြည့်နေကြတယ်တော်လည်းတို့ကဒါဥစားပေါ်နေဘဒုမေပေးရမယ်ဘေးပါတီမေပေးရမယ်ဆိုတော့တော်လည်းကိုစဉ်းစားနေကြပြီဖြစ်ပါတယ်အဲတို့ဆုံးဖြတ်ကြမှာပါရင်းလို့ရှိရင်တော့အဲဒီအတစ်စင်းနတောင်းစေယူကောပွဲတော်လည်းတို့စဉ်းစားနေကြမှာပါအဲကြောင့်လည်းနတောင်းစေယူကောပွဲဆိုလည်းတိတ်ဝေးတော့တာမဟုတ်ဘူးလေဒါကြောင့်မို့လို့ဒီပြည်သူလူထုကအပြောင်းလဲဖြစ်ပေါ်လာဖို့ဘေးပါတီဘေးပုဂ္ဂိုလ်ဘေးအမတ်လောင်းကိုမေးပြန်ပူပြောမှဖြစ်နိုင်ခြင်းရှိလဲဆိုတော့ 对吧？之前从东大米的路就说东大米的，大家有个白单有个白单啊，你们那一级的路就说还都有啥吧了
呀 ？OK， 下对呀，接着话，所以今朝毕竟的有个白嘛，对个啊，看到的那个意思呢，这个比方嘞，疲劳的偷看没疲乏，所以使用的那一把的啊，他看的那样，今朝对呀话嘞，他们嘞告诉你喏，的阿那样啦，他等我久了，前面嘛，的苗岭的佬，我们吃的我们阿姆路阿米亚等你嘞，今朝家里呀话嘞，所以。ဒီ NLD ပဲဖြစ်ဖြစ်ပေါ့လေတရားနာပါတီတွေတခြားနိုင်ငံရေးပါတီတွေတတိပုဂ္ဂလဝင်ပြိုင်တဲ့ပုဂ္ဂိုလ်တွေနေနေပဲဖြစ်ဒီနိုင်ငံရေးမှာလုံနိုင်ကံလည်းစွမ်းရှိရသူတွေလုံနေပြီလို့များရောပြောနိုင်သလားကိုအောင်မိုးဆိုအရင်ဆွေးနွေးပြပါဦးခင်ဗျအ
ဓိကကြားတဲ့အချက်ကတော့ရေကောက်ခံရတဲ့ပုဂ္ဂိုလ်တွေရေကောက်ခံရတဲ့ကိုယ်စားလှယ်တွေရေကောက်ခံရတဲ့နိုင်ငံရေးပါတီတွေကသူတို့ကိုရွေးချယ်ပေးလိုက်တဲ့ပြည်သူ့ဘက်ကနေဆိုင်ပြည်သူတွေပြည်သူလူထုကိုတိတိကျကျဘလို့ခေါ်မတာဝန်ခံနိုင်မှုလိုပါတယ်တိတိကျကျကိုစားပြုနိုင်မှုလိုပါတယ်အခုပြီးခဲ့တဲ့3နှစ်သက်တမ်းကိုကြည့်တဲ့အခါကျတော့ကျွန်တော်တို့ကဒီဘုရားပြောဆိုခြင်းကတော့လွတ်တဲ့ကိုယ်စားတော်တော်များများကသူတို့ကိုရွေးချယ်ပေးလိုက်တဲ့ constituency ပေါ့နော်သူတို့ကိုရွေးချယ်ပေးလိုက်တဲ့မဲဆန္ဒနယ်ရဲ့မဲဆန္ဒရှင်ပြည်သူတွေကိုတိတိကျကျအာမခံတာတိတိကျကျတာဝန်ခံတာဒီကြတာတာဝန်ယူရပေါ့နော်အဓိကအားဖြင့်တော့တာဝန်ခံမှုတာဝန်ယူမှုပေါ့အဲ့ဒီအပေါ်မှာသုံးစုံတရားအားနည်းတယ်လို့ဒီကျွန်တော်အခုကမ်ပိန်းလုပ်တဲ့ကာလမှာဒီမဲဆန္ဒရှင်ပြည်သူတွေနဲ့တွေ့တဲ့အခါမှာအဲ့ဒီအတန်ကြီးတော်တော်များများကိုဟိုကျွန်တော်ဟိုကြားရတယ်သိရတယ်ပေါ့နော်ကျွန်တော်အဓိကပြောချင်တာကတော့ဒီပြည်သူလူထုကရွေးချယ်တင်ပြောင်းလိုက်တဲ့ကိုယ်စားလှယ်တွေကမတော်နိုင်ငံရေးပါတီတွေကသူတို့ရွေးချယ်လိုက်တဲ့ပြည်သူလူထုအပေါ်မှာဟိုတည်တည်ချာချာတာဝန်ခံမှုတာဝန်ယူမှုကြီးကိုတကယ်လိုအပ်တယ်အဲ့ဒီအခြေအနေကတော့တကယ်လိုအပ်နေတဲ့အခြေအနေဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဆရာတူးချာအမြင်ရောခင်ဗျာကျွန်တော်ဒီနိုင်ငံရေးမှာလုံနိုင်ငံနိုင်စွမ်းရှိတဲ့လူတွေနောက်လူထုအတွက်မမမမရမ်းမဲ့လူတွေဒီမြန်မာနိုင်ငံရေးမှာလိုအပ်နေတယ်လို့ပြောနိုင်လားဆရာ
ငါလိုအပ်ပါတယ်ဒါဒီအမလောင်းတယ်လားဒါကိုယ်စလေလောင်းတယ်ဆိုတာအရေးချင်းရှိဖို့လိုပါတယ်အရေးချင်းမရှိတဲ့ကိုယ်စလေလောင်းတယ်ကကိုယ်စလေဖြစ်လာတယ်ဘာမှလည်းလုပ်ဖြစ်မှာမဟုတ်ဘူးဒါကြောင့်မို့အတိတ်ကတော့ဒါ capacity ပါဆိုရတဲ့အရေးချင်းပြပါပေါ့လားအင်္ဂလိပ်ရေးကြည့်ပါတယ်ဒါကြောင့်လူမပုဂ္ဂိုလ်မှကိုယ်တကျရွေးချယ်ပြီးတော့မှရုပ်ပေါ်ပေါ်ဝင်ခိုင်းဖို့လိုတယ်ပေးပါတယ်လို့ဆိုပါတော့အဲဒီတော့တခုကတော့အပြောင်းလဲမဖြစ်နိုင်တဲ့ကိစ္စရတခုကတော့ဒီလူပုဂ္ဂိုလ်ရဲ့ရှင်းပုံမှာလည်းမိတည်တယ်လို့ဒါစင်ခေါ်မှုဒီပုံမှာလည်းမိတည်တယ်စင်ခေါ်မှုဒီဘလော့ရှိတယ်လေဟုတ်လားဒါနောက်ရှိပေးတဲ့ပုဂ္ဂိုလ်တွေဒါဒီဘလော့ရှိတယ်လေအဲဒီတော့ဒီဖွဲ့စည်းပုံကဒီပြုပြင်ကြောင်းလေးကိုဘလော့လမ်းကြောင်းပေးနိုင်တယ်လေဆွဲပုံမှာလည်းမိတည်ပါတယ်ဒါကြောင့်မို့ပြောချင်တာကတော့ဒီကိုယ်စီလုံးယူတဲ့နေရာမှာတော့တကယ်ရှင်းပြမိတဲ့ပုဂ္ဂိုလ်တွေယူချင်တယ်ပေါ့အင်းဒါအရေးကြီးပါတယ်ခင်ဗျာ
โอเคสาธุญาติสนุญาติเจื้อบาကျွန်တော်ဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားတာတွေကိုရင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတယ်လည်းရှိပါတယ်အရင်ဆုံးတူကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုသီးလည်မှုဖြစ်ပါတယ်ကိုသီးလည်မှုသဘောထားလဲဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြဲနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြဲနေပါတယ
်ဟုတ်ကဲ့ခင်ဗျအားလုံးပဲမင်္ဂလာပါခင်ဗျကျွန်တော်အရင်ကတော့เนาะခုကျွန်တော်ဗမာပြည်လူသူကိုစားပြည်ကလူတိုင်းလားပြည်သူကိုစားပြည်ဝဲလူဟာတိုင်းလားအဖွဲ့အစည်းတိုင်းလားကိုယ်စားလှယ်တော်တွေပဲဖြစ်မယ်လို့ကျွန်တော်အနေနဲ့မြင်နေခင်ဗျအဲ့ဒါကြောင့်မဟုတ်တော့ကျွန်တော်တိုင်းလားပြည်သူတွေနဲ့တိုင်းလားကိုယ်စားလှယ်တွေနော်လွတ်တော်တွေရောက်အောင်နော်တင်ပို့ပြီးကြပါနဲ့မဲထည့်ပြီးကြပါလို့ကျွန်တော်ပြောချင်တယ်နောက်ပြီးတော့နော်ဗမာပြည်ကနော်ဗမာပြည်ကဗမာဟိုနော်ဗမာပြည်ဒီမော့အကျိုးပြုတဲ့လူပြောက်အနေအကြောင်းကျွန်တော်နည်းနည်းပြောချင်ပါတယ်ခင်ဗျဘာလို့လဲဆိုတော့အောက်လောက်အောင်ထားမှာအောက်လောက်အောင်ထားကကျွန်တော်တို့ဗမာပြည်ကိုကိုစားကြည့်တဲ့လူပြောက်ဖြစ်ပါတယ်ခင်ဗျ။ဘာဖြစ်တော့သူ့ရဲ့လက်ဖွက်ပွဲမှာသူ့ထိုးတက်လိုက်တဲ့အချိန်မှာနော်ကျွန်တော်သူ့မြင်လဲရတယ်သူ့အနိုင်လဲရအောင်ကျွန်တော်အနေနဲ့မျက်ရည်ကြားခဲ့ရပါတယ်။အဲ့ကြားတဲ့မျက်ရည်ကကျွန်တော်ဝန်တာတဲ့မျက်ရည်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဒါဟိုပြောမယ်ဆိုရင်တော့ကိုသီးလည်းမူကတိုင်းရင်းသားလည်းဖြစ်တော့တိုင်းရင်းသားတယောက်ကခန်းစားချက်လို့ဆိုရပါလိမ့်မယ်။အခုကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပဲကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့မှတ်ချက်ပေးနေရတယ်လည်းရှိနေပါတယ်။သူကတော့ချစ်ဆွေဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဒါပါတီပဲတက်တက်ကောင်းအောင်လုပ်ရင်တော့ခြိုက်တယ်ဒါပေမဲ့အပြောတစ်မျိုးအလုပ်တစ်မျိုးဆိုရင်တော့ no ပါပဲဆိုပြီးတော့သူကရေးပါတယ်နောက်တူကတော့ Pantone PMT ဆိုပြီးတော့ account ပိုက်ရှင်ပါသူကတော့ကြားပြတ်ဆိုတော့ပထမအစမ်းစာမျိုးပဲဖြစ်ပါတယ်ဆိုပြီးတော့ရေးပါတယ်တခြား Facebook ကမှတ်ချက်တချို့လည်းမဆုံမုံဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီ slide ဟာရှင်းဆိုတဲ့အကောင့်ကတော့2008ခြေဥ်ကိုပြင်ဆင်ဖို့တတိရှိရှိလွှတ်တော်ထဲမှာပြောရဲဆိုရဲတင်ပြတောင်းဆိုရဲတဲ့အမှတ်တွေတကယ်လိုအပ်ပါတယ်ခြေဥ်ကိုပြင်လိုက်မယ်ဆိုရင်နိုင်ငံကအလိုလိုတိုးတက်လာပါလိမ့်မယ်တိုင်းပြည်တစ်ပြည်မှာမူဝါဒကောင်းဖို့အရန်ကိုလိုအပ်နေပါတယ်မူဝါဒကောင်းရင်တရားဥပဒေစိုးမိုးမှုရှိရင်လူတွေလိမ္မာလာမယ်အဂတိလိုက်စားမှုတွေကင်းရှင်းလာမယ်ဒါဆိုရင်တိုင်းပြည်ဟာတိုးတက်လာဖို့ကြိမ်းတေပါပဲအရင်လွတ်လပ်ရေးရခါစားတုန်းကဆိုရင်တော့ပြည်သူလူထုကတက်မတော်သားတွေကိုအရန်ကိုလေးစားခဲ့ကြပါတယ်1962ခုနှစ်ကနေစလို့အခုထိတက်မတော်ကိုဘယ်ပြည်သူမှမလေးစားပါဘူးအထူးသဖြင့်တိုင်းရင်းသားတွေကတက်မတော်ကိုကြောက်လန့်ပြီးတော့အားပေးထောက်ခံမှုမရှိပါဘူးဒါကြောင့်မို့လို့တက်မတော်အနေနဲ့2008ခြေဦးကိုပြင်ဆင်ဖို့လုံးဝထောက်ခံသင့်ပါတယ်ပြည်ထရေးကာကွယ်ရေးနယ်စပ်ရေးရာစတဲ့ဌာနတွေကိုလည်းအယက်သားအစိုးရလက်ထက်ကိုပြန်ပြီးတော့အပ်စေခြင်းပါတယ်ဒါဆိုရင်မြမတက်မတော်သားတွေဟာပြည်သူလူထုရဲ့အားပေးထောက်ခံမှုလေးစားဂုဏ်ယူမှုကိုအပြည့်အဝရယူနိုင်မှာဖြစ်တယ်ဆိုပြီးရေးထားပါတယ်ပေါက်ကြိုင်းဆိုတဲ့အကောင့်ကတော့အမေရိကန်မှာလိုမျိုးအင်အားကြီးပါတီနှစ်ခုလိုပါတယ်တဲ့အပြိုင်ဆိုင်ရှိမှတိုးတက်မှာပါတဲ့တင်းတင်းမောင်းဆိုတဲ့အကောင့်ကတော့နိုင်ငံကိုတိုးတက်အောင်လုပ်ချင်တဲ့နိုင်ငံကိုမြင့်တင်ချင်တဲ့သူတွေကိုယ်စိတ်ဓာတ်ကိုကိုယ်အရင်တိုးတက်အောင်လုပ်ပြီးတော့မှဒီကိုယ့်ရဲ့စိတ်ဓာတ်ကိုမြင့်မှစိတ်ဓာတ်ကအရင်တိုးတက်မှနိုင်ငံကတိုးတက်ပါမယ်မဲဆွဲတုံးကတော့တမျိုးမဲအောင်တော့တမျိုးပါ VOA ရေးတဲ့နောက် Bill Gates ဆိုတဲ့အကောင့်ကတော့အဂတိလိုက်စားတဲ့အကျင့်ပြတ်ခြားစားဝင်ကြီးဝန်ထမ်းတွေကိုထိထိရောက်ရောက်အရေးယူပေးပါတဲ့ NND ရွှေဝါရောင်တန်ကတော့ခေါင်းဆောင်ဆရာတော်မိန့်ခဲ့တယ်လို့ပါတယ်လုံလို့ရတာတွေအများကြီးရှိပေမဲ့အားနည်းနေပါသေးတယ်တဲ့ NND နဲ့ကြန့်ခိုင်ရေးအပြင်ပြည်သူကိုစားပြုကြောင်းသားဟောင်းနေတဲ့ပါတီအဂတိလိုက်စားမှုကင်းတဲ့တမာတမတ်ကြတဲ့ပါတီခေါင်းဆောင်တွေလိုအပ်ပါတယ်တဲ့အတိတ်တမိုင်းမကောင်းတဲ့သခိုးပါတီကိုမဲထဲမိရင်တော့ဒီတသက်သေးပါပြီဆရာတဲ့အစိတ်သားကိုလွတ်တော်တွေကထွက်နိုင်အောင်ဥပဒေအလုံးကိုပြင်ရပါမယ်တဲ့။ဤချောဆိုတဲ့အကောင့်ကတော့2008အခြေခံဥပဒေကိုရဲရဲရင်ရင်အာတုံခွန်ဆိုင်မစုံမနစ်ပြင်ရတဲ့ပါတီပြင်ရတဲ့အမတ်တွေလိုပါတယ်တဲ့။ဒီလိုပဲလုံနိုင်မှလုံရဲမှပြည်သူကိုယ်စားလှယ်ဆိုပြီးလုံကြပါတဲ့။ကျေးဇူးတင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါနောက်ထပ်ဒီ Facebook မှာအခုကျွန်တော်တို့ဒီတိုင်းရိုက်လွတ်နေတဲ့အချိန်မှာပဲမှတ်ချက်တချို့ကိုလည်းဖော်ပြချင်ပါတယ် Superman ဆိုတဲ့ account function ကတော့ဂျာပြတ်မှာအနိုင်ရတဲ့ပါတီက2020မှာတရားပေါက်အနိုင်ရမှာပါနောက်တစ်ယောက်ကတော့တီဟာအောင်ဆိုတဲ့ account မှာသူကတော့2008ခြေဦးကိုပြင်နိုင်မဲ့ပါတီလိုနေပါတယ်ဆိုပြီးတော့သူကပြောပါတယ်နောက်ကျွန်တော်တို့ email နဲ့ပေးပို့ထားတဲ့ account function တယောက်ကတော့ Nobel ဆိုတဲ့ account function မှာသူကတော့2008ခြေခံဥပဒေကိုပြင်နိုင်မဲ့ပါတီဖြစ်လိုနေပါတယ်တဲ့သမလားကကာဝေးဦးစီးချုပ်ကိုခန့်နိုင်ဖြုတ်နိုင်တဲ့ power အာဏာအပြည့်ရှိဖို့လိုပါတယ်မင်းကိုနိုင်တို့ပါတီကိုကြိုးစားပါတယ်ဆိုပြီးသူကရေးပါတယ်သူဆိုလိုချင်တာကတော့ကိုမင်းကိုနိုင်ကတော့ပါတီမထောင်ပါဘူးဟို88ကထောင်တဲ့ပါတီကိုဆိုလိုချင်တယ်လို့နားလည်ပါတယ်ဒီမကြခင်ကပဲ88မျိုးဆက်ចောင်းသားတွေကပြည်သူပါတီဆိုပြီးတော့ဟိုနိုင်ငံရေးပါတီတစ်ခုလည်းထောင်ထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်အလင်းတင်တော့ကိုကျွန်တော်ဆွေးနွေးချင်ပါတယ်ကိုအောင်မိုးစော်ကြီးဆိုတော့ကျွန်တော်ဒီလို88ကဒီလိုဟိုပြည်သူပါတီဆိုပြီးတော့နိုင်ငံရေးပါတီတစ်ခုထောင်လိုက်တာမျိုးလို့နိုင်ငံရေးအင်အားစုတွေပေါ်လာတယ်ဒါရီအားဟောဒီမြန်မာနိုင်ငံရေးမှာအပေါင်းလက္ခဏာလို့ပြောနိုင်လားခင်ဗျာ
ကျွန်တော်ထင်ပါတယ်ဒီနိုင်ငံရေးပါတီပေါ်ပေါက်လာတဲ့ကိစ္စကအပေါင်းလက္ခဏာဖြစ်ပါတယ်ဥပမာဥပုပ်ကိုကြီးတို့ဒီနိုင်ငံရေးပါတီပေါ်ပေါက်လာတယ်ဒါသူတို့သမိုင်းကိုကြည့်လို့ရှိရင်လည်းသူတို့တောက်လျှောက်ဒီလိုအတွက်သူတို့အလုပ်လုပ်ခဲ့တာဖြစ်တယ်ဒီဆရာနာရှင်စနစ်ပြုတ်ကြရေးအတွက်အလုပ်လုပ်ခဲ့တာဖြစ်တယ်သူတို့နောက်ခံတမိုင်းအခြေခံသူတို့ကနေ့အထိလုံလာတဲ့နိုင်ငံရေးကိုတစ်နှစ်ကကလုံနေတာဖြစ်တယ်ဘာတလို့ပုံကူမျိုးတွေနိုင်ငံရေးပါတီဖွဲ့တယ်နိုင်ငံရေးပါတီထောင်လာတယ်ဆိုတော့ကိစ္စကကောင်းတဲ့လက္ခဏာဖြစ်ပါတယ်ကျွန်တော်တို့တိုင်းပြည်မှာဟိုတကယ်တမ်းကျတော့နိုင်ငံရေးပါတီတွေဒီထောင်ရတယ်ဆိုတော့ process တစ်ခုပါပဲနိုင်ငံရေးပါတီတစ်ခုလုပ်တဲ့အချက်နိုင်ငံရေးနိုင်ငံရေးပါတီဖြစ်တာမဟုတ်ဘူးနောက်ကကာလတစ်ခုအချိန်တစ်ခုယူပြီးတော့တည်တည်ချာချာလုံးပါတဖြည်းဖြည်းချင်းကျွန်တော်တို့ဟိုနိုင်ငံရေးပါတီတစ်ခုအဖြစ်ခိုင်ခိုင်မာမာရပ်တည်လာနိုင်တဲ့အခြေအနေဖြစ်မှာပါအဲ့တော့ကျွန်တော်တို့ပါနိုင်ငံမှာလည်းနိုင်ငံရေးပါတီတွေကလွတ်လွတ်လပ်လပ်ကိုယ့်ဘာသာကိုတည်ဆောက်ပြီးတော့ဟိုအကြီးပြင်းနိုင်တဲ့ကိုယ့်ဘာသာကိုတည်ဆောက်ပြီးတော့ဟိုဒီကျေပြန့်ကြီးပြင်းနိုင်တဲ့အခြေအနေနိုင်ငံရေးဝန်းကျင်လည်းပဲအမှန်တကယ်လိုအပ်ပါတယ်ကျွန်တော်တို့တိုင်းပြည်တကယ်အမှန်တကယ်တော့ဒီမိုကရေစီစစ်စစ်အမှန်တကယ်လိုအပ်တယ်ဒီအခြေအနေအောက်မှာပဲတန်ရေးပါတီတွေကကိုယ့်ဘာသာကိုဦးနာလို့ကိုယ့်ခြေောက်ပေါ်ကိုရပ်ပြီးကိုယ့်ဘာသာကိုကြီးထွားအောင်ကိုယ့်ဘာသာကိုလူထုထောက်ခံမှုရအောင်လုပ်နိုင်တဲ့အခြေအနေကိုတဖြည်းဖြည်းချင်းအင်တီဆောက်သွားကြရမှာဖြစ်ပါတယ်အခုကိုယ်ကြီးတို့ပါတီမျိုးတွေပေါ်လာတာကောင်းတယ်တပြိုင်တည်းထဲမှာရှိပြီးသားနိုင်ငံရေးပါတီတွေကလည်းပဲတည်တည်ချာချာဟိုကိုယ့်ဘူကိုဒီဆောင်နိုင်မှုကလူတို့ရဲ့အတန်တွေလူတို့ကိစ္စတွေကိုတကယ်ပဲကိုစားပြုနိုင်ဖို့အရေးချေခံရလို့ရှိရင်လည်းပဲလွတ်တော်ထဲမှာတကယ်ပဲဘယ်ကိစ္စကိုမှ မကြောက်မရွံ့ပဲနဲ့ပြည်သူလူထုကိုစားကိုရွေးချယ်တင်မြှောက်လိုက်တဲ့မဲဆန္ဒရှင်တွေရဲ့ကိုစားသူတို့ကိစ္စတွေကိုတကယ်ပြောပေးဆိုပေးတကယ်ဖြစ်အောင်လုပ်ပေးမဲ့ဟိုတိုက်တိုက်ထွန်းထွန်းလုပ်ပေးနိုင်တဲ့ကိုယ်စားလှယ်တွေကျွန်တော်ရှိမှအမှန်တကယ်လိုအပ်နေတာအမှန်ပါပဲလက်ရှိလို့ရှိနေတဲ့ထွတ်တော်ကိုယ်စားလှယ်တွေကအဲ့ဒီလိုမဟုတ်ဘူးလားလို့တော့မေးကြရှိတယ်ကျွန်တော်ထင်တယ်အဲ့ဒီလက်ရှိလွတ်တော်ထဲမှာရှိနေတဲ့လွတ်တော်ကိုယ်စားလှယ်တွေတော်တော်များများဟာလည်းပဲတကယ်တမ်းကျတော့ကျွန်တော်ရဲ့ဒီမိုကရေစီရုံးကံမှုမျိုးသားတန်းတူရဲ့ရုံးကံမှုကြီးတွေကပေါ်ထွက်လာတဲ့ဒါလွတ်တော်ကိုယ်စားလှယ်ဖြစ်တယ်သို့တော်လည်းဒီနှစ်သုံးနှစ်လောက်အတွင်းမှာဘာကြောင့်သူတို့အတန်တွေတိတ်နေတာလဲဆိုတာကတော့ဟိုတော်တော်ဟိုအမေဘုံထုတ်ဆရာဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
ဟုတ်ကဲ့ကိုအမှုဆိုဒါပေမဲ့တခုရှိတာပေါ့လေဒီလိုနိုင်ငံရေးအင်အားစုအစ်တတွေပေါ်လာတာကောင်းတယ်ဆိုရင်လည်းပဲတချို့ကတော့ဥမာပေါ့လေနိုင်ငံရေးပါတီတွေနောက်ထပ်များလာတဲ့ယူကောက်ပွဲဝင်တယ်ဆိုလို့ရှိရင်မဲခွဲလာတာမျိုးဒီလိုရလကောင်းမထွက်တာမျိုးတွေဟိုစိုးရိမ်မှုတွေလည်းရှိပါတယ်ဆိုတော့ဒီနိုင်ငံရေးအင်အားစုအစ်တတွေပေါ်လာတဲ့ကောင်းတယ်လို့တရားပေါင်းပြောနိုင်ပါမလား
ကျွန်တော်ထင်တယ်နိုင်ငံရေးပါတီရဲ့ရင်းရှင်ရက်တည်နိုင်ရေးမရက်တည်နိုင်ရေးကသူတို့ကလူလူပေါ်မှာဘယ်လောက်ထိကိုစားပြုနိုင်မလဲကိုစားမပြုတ်နိုင်ဘူးလေဆိုတော့အခြေအနေပေါ်မှာမူတည်ပါတယ်ဟိုသူတို့အမှန်တကယ်ကိုစားပြုတ်နိုင်တဲ့သူတို့လိုအင်တွေကိုသူတို့စန္ဒတွေကိုအမှန်တကယ်တင်အပ်တဲ့နိုင်ငံရေးပါတီကရင်းရှင်မှာကြံသွားမှာပဲဖြစ်တယ်လို့ကျွန်တော်အဲ့လိုပြောချင်တယ်သူတို့အမှန်တကယ်အလုပ်ကြီးမပြုတ်နိုင်တဲ့ပါတီတကယ်ကိုစားမပြုတ်နိုင်တဲ့ပါတီကတော့ရွေးကောက်ပွဲတွေမှာအနိုင်ရဖို့ဆိုတာဟိုတောက်လျှောက်တောက်လျှောက်တောက်လျှောက်စိတ်မလွယ်လှဘူးရင်းရှင်မှာပျောက်သွားနိုင်တယ်လို့ကျွန်တော်ပြောချင်ပါတယ်ဟိုတကယ်နဲ့တည်းမှပြောချင်တာကနိုင်ငံရေးပါတီတွေအများတိုင်းလည်းပဲကျွန်တော်အခြေအနေအရရှုပ်ထွေးရမဟုတ်ပါဘူးဟိုတပါတီတည်းနိုင်ရောနိုင်နေတဲ့အခြေအနေမှာရောခဏကျွန်တော်နိုင်ငံရေးအခြေအနေကြီးကရှင်းရှင်းလင်းလင်းရှိလာတယ်မဟုတ်ပါဘူးတကယ်တော့ကျွန်တော်လူအဖွဲ့အစည်းကိုနိုင်ကတကယ်ကွဲပြားခြားနားမှုတွေနဲ့ဟိုများတဲ့လူအဖွဲ့အစည်းဖြစ်တယ်ဟိုတိုင်းရင်းသားအင်အားစုတွေဆိုရင်လည်းအများကြီးပဲတော်တိုင်းသားလူမျိုးတိုင်းလူမျိုးတိုင်းမှာနိုင်ငံရေးပါတီရှိကြတယ်တခုမကရှိကြတယ်အဲ့လိုပဲဒီဘက်ဒီဗမာအများစုနေထိုင်ကြတဲ့ကျွန်တော်တို့ဒီမမှာလည်းပဲဒါဟိုပြည်တော်စုလက္ခဏာဆောင်တဲ့နိုင်ငံရေးပါတီတွေလို့ပြောကြတယ်ဂျေဘူကတော့ဗမာအများစုကောင်းဆောင်နေဖြစ်နေကြတယ်အဲ့ဒီနိုင်ငံရေးပါတီတွေလည်းရှိကြဟိုအဲ့တော့အဲ့ဒီအခါကျတော့ကျွန်တော်တို့ဘာဝကျွန်တော်တို့လူမျိုးတွေအရာကိုပဲနိုင်ငံရေးပါတီအများမှာပဲကျွန်တော်တို့လူမျိုးတွေအများကြီးပဲလူမျိုးတွေအများကြီးဆိုတဲ့အခါကျတော့ဒီလူမျိုးတွေကိုအခြေခံတဲ့နိုင်ငံရေးပါတီလည်းများပါပဲဒီလိုပဲအယူအဆကိုအခြေခံတဲ့နိုင်ငံရေးပါတီလည်းရှိမှာပဲကျွန်တော်တို့ရှိနေတဲ့ကွဲပြားခြားနားတဲ့ကျွန်တော်တို့လူအဖွဲ့အစည်းရဲ့သဘောတဘာဝအရလက်တွေ့အရာကိုနိုင်ငံရေးပါတီအများနိုင်ဆိုတဲ့အခါမှာဒီနိုင်ငံရေးပါတီတွေကြားမှာနော်အစ်အပြန်အလှန်စကားပြောမှုအပြန်အလှန်ညှိနှိုင်းမှုတူးရဲ့အမြင်ကိုတူးလေးစားဖို့အရာအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်
ငါကတော့ဒီကောက်ပွဲကငါ့ကိုလူလူကမဲပေးလိုက်တာဖြစ်တယ်ဒါကြောင့်အခြားဘသူအတန်တွေကိုနားထောင်ဖို့မလိုဘူးဆိုတော့အမြင်မျိုးရှိရင်တော့အဲ့ဒါကနည်းနည်းဟိုကျွန်တော်ကွဲရခြားနားတဲ့လူအဖွဲ့စည်းအတွင်းမှာတစုံတရာအများကလက်ခံတဲ့သဘောထားပေါ်စီကြဖို့ခက်နိုင်တယ်လို့ကျွန်တော်တို့အဲ့လိုပဲထင်ပါရော
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရီပြဖို့ထားတဲ့လူပုဂ္ဂိုလ်တချို့လည်းရှိနေပါတယ်တချို့စာရီကိုတခါလေးဖော်ပြချင်ပါတယ်ဒီနေ့မှာသူကတော့ဥတင်ငွေရဲ့စာပါနန်းအောင်ဖော်ပြပေးပါဦးခင်ဗျာ
ကြားပြရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာအားကိုးရလောက်တဲ့နိုင်ငံရေးသမားတွေနိုင်ငံရေးပါတီတွေလိုအပ်ပါတယ်လူလူအနေနဲ့ရွေးချယ်စရာကျင်းမြောင်းပါတယ်ရွေးချယ်စရာဆိုလို့ပါတီကြီးနှစ်ခုသာရှိပါတယ်အရင်ပါတီကြီးကိုကြည့်ပြန်တော့ပြည်သူနဲ့တသားတည်းမရှိနေတာတွေ့ရပါတယ်ဘာလို့လဲဆိုတော့နောက်ကြောင်းပြန်အရေးမယူရတာတို့နောက်ပြီးအရစ်ကျဆန့်နေရတာတို့ကိုကြည့်ချင်းအပြင်အရေးအချင်းကိုသိနိုင်ပါတယ်တခြားအကြောင်းချက်တွေလည်းရှိပါတယ်နောက်လက်ရှိပါတီကြတော့လေလူတွေကကောင်းပါတယ်ဒါပေမဲ့နိုင်ငံရေးအရေးအသွေးလိုအပ်ချက်တွေကရှိနေပြန်ပါတယ်အစိုးရနဲ့လွှတ်တော်ငုစလုံးအားကောင်းဖို့လိုအပ်ပါတယ်လွှတ်တော်အနေနဲ့လည်းရရှိထားတဲ့သက်တမ်းအတွင်းတိုင်းပြည်အကျိုးဖြစ်မဲ့ဥပဒေဘတ်ဂျက်စသည်တို့ကိုတိုင်းပြည်အကျိုးဖြစ်ဖို့ရတဲ့အချိန်ကိုတန်ဖိုးရှိရှိအသုံးချဖို့နဲ့အစိုးရကလည်းအမြန်ပွင့်လင်းမြင်သာမှုရှိရှိအကောင့်ထည့်ဖို့ဆောင်ရွက်ရမှာဖြစ်ပါတယ်အခုပါတီကြတော့လေလွှတ်တော်သက်တမ်းမှာအတွေ့အကြုံရရှိနိုင်မယ်လို့ယူဆပါတယ်နောက်တစ်ခုကြားဖြတ်နဲ့2020မှာတော့လူလူအတွက်မမမမရနိုင်တဲ့ကုစလဲများလိုအပ်နေပါတယ်။ကုစလဲတွေကိုလည်းသူတို့အရေးချင်းကိုဘလို့တိုင်းတာရမယ်ဆိုတာပြည်သူကမသိနိုင်ပါဘူး။အခုမှဝင်အရွေးခံကြလို့ဖြစ်ပါတယ်။2020ကျရင်တော့အဆင်ပြေမယ်ထင်ပါတယ
်။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဥတင်ငွေရဲ့ဘေးစာပါ။နောက်စာတစ်စာကတော့အမေရိကန်ပြည်သူကမောင်တဒနာရဲ့ဘေးစာပါ။ကိုအောင်ဖတ်ပြပေးပါဦးခင်ဗျာ
။
Democracy ပြည်ပြင် ပြောင်းလဲရေးကို ခက်ခဲခဲသွားနေရတဲ့ အခုလိုအချိန်မျိုးမှာ အတွေ့အကြုံရင့်ကျက်တဲ့ နိုင်ငံရေးသမားတွေ နဲ့ စုဖွဲ့ထားတဲ့ နိုင်ငံရေးပါတီတွေ လိုအပ်နေတာတော့ အမှန်မှာ ပြည်ပြင်ပြောင်းလဲရေး အဆင်ပြေချောမွေးဖို့ အစိုးအကောင်တွေ အားလုံးကို ပြည်သူတွေနားလည်လက်ခံနိုင်အောင် ထောက်ပြပြောဆိုနိုင်မယ် ပါတီချင်းပူးပေါင်းဆောင်ရွက်နိုင်မယ် နိုင်ငံတကာဖီအားတွေကို ထိထိရောက်ရောက် တံပြန်ဖြည့်ရှင်းနိုင်မယ် လမ်းကြောင်းတွေကို ချပြနိုင်မယ် နိုင်ငံရေးသမားတွေ လည်းလိုအပ်နေတယ်လို့ ယူဆမိပါတယ် အခုတွေ့နေရတာကတော့ နိုင်ငံရေးပါတီအများစုက အစိုးရရဲ့အာသာချက်အားနည်းချက်တွေကိုမိမိတို့ရဲ့ကောင်းမွန်တဲ့သဘောထားရည်ရည်ချက်တွေနဲ့စနစ်တစ်ခုပြောင်းလဲရေးအတွက်ထောက်ပြပြောဆိုရာထက်မိမိလူမျိုးစုရင်းနဲ့ NLD ပါတီပေါ်ဝေဖန်ရှုတ်ချရေးတွေကပုံများနေတာတွေကိုတွေ့နေရတာဟာဝမ်းနည်းစရာကောင်းလို့နေတယ်လို့ယူဆမိပါတယ်ပါတီတချို့ဆိုရင်မိမိပါတီအောင်နိုင်ရေးအတွက်စစ်ကောင်းဆောင်တွေကြောတော့နောက်ခံပြုတ်ထားတဲ့နိုင်ငံရေးပါတီတွေနောက်တန်ရောင်လိုက်နေကြတာဟာမိမိတို့ရဲ့အရေးသွေးနဲ့အရေးချင်းကိုနှိမ်ချသလိုဖြစ်နေပြီး ပါတီအတွက်ပါထိခိုက်နေတဲ့သွားတာတွေတွေ့နေရပါတယ်ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ပြည်သူတွေဖြစ်ချင်တဲ့ဆန္ဒတွေကိုအပြည့်အဝမစွမ်းဆောင်ပေးနိုင်တာကိုလက်ရှိအခြေခံဥပဒေနဲ့ဒီစစ်တပ်ရဲ့တစ်ဖက်သက်အခန်းကဏ္ဍတွေကြောင့်လို့နားလည်ပေးလို့ရနိုင်ပါတယ်တကယ်လို့လူတစုကိုယ်စားကိုစားပြုပြီးတော့ပြည်သူကိုယ်စားမပြုတဲ့တမတ်သားကိုယ်စားလှယ်တွေသာရှိနေဘူးဆ
ဖြစ်ပါတယ်။ကိုညံဝင်းအောင်ဖတ်ပြပေးပါဦးမြတ
်။2016ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပါတီတွေအနေနဲ့တက်တုတ်နှင်ပြီးအချင်းတို့အတွင်းမှာမိမိပါတီဝင်ကိုယ်စားလှယ်လောင်းတွေကိုရွေးချယ်ပြီးရွေးချယ်တင်မြှောက်ခံခွင့်ပေးခဲ့ရတာကိုတွေ့ခဲ့ရပါတယ်။အရေးချင်းပြည့်သူမပြည့်သူများပါဝင်သလိုပါတီဝေးတာဝန်ကိုတစ္ဆာရှိရှိတာဝန်တည်တည်ကြည်ကြည်ပြုံပြုံထမ်းဆောင်မှုလောက်ကိုသာဦးစားပေးကကိုယ်စားလှယ်လောင်းဥည်ပြည့်အောင်ရွေးချယ်ခဲ့ရတဲ့သူတွေလည်းပါဝင်တာတွေ့ခဲ့ရပါတယ်။ပြည်သူလူထုအများစုကလည်းမိမိတို့အားထားယုံကြည်ရာပါတီရဲ့မျက်နှာကိုကြည့်ပြီးအရွေးချယ်ခံကြတဲ့ကိုယ်စားလှယ်လောင်းတွေကိုနိုင်ငံရေးအသည့်အထက်ဆိုင်ရင်ဆန္ဒကိုဦးစားပေးပြီးရွေးချယ်ခဲ့ကြတာကိုတွေ့ရပါတယ်။ဒါကြောင့်အခုလွတ်တော်အစဉ်အဆက်နဲ့အစိုးရအဖွဲ့အစည်းအသီးသီးမှတာဝန်ထမ်းဆောင်နေကြတဲ့အနာရပါတီဝင်ပုဂ္ဂိုလ်များထဲမှာအရေးချင်းပြည့်ပြည့်နဲ့ကြာရတာဝန်ကိုထိတိယယောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်သူအားနည်းနေတဲ့အခြေအနေကိုပြည်သူလူထုကတွေ့မြင်နေကြရပြီးအားမလို့အားမရဖြစ်နေကြတယ်လို့ယူဆပါတယ်။သို့တော်လည်းလုံရင်တင်တင်ရင်လုံနေရတဲ့အချိန်ကာလဖြစ်လို့တီးခန့်စောင့်ကြည့်နေကြရတယ်လို့တွက်ဆမိပါတယ်။အခုလာမယ့်နိုဝင်ဘာကြားပြတ်ရွေးကောက်ပွဲမှာနဲ့နောက်လာမယ့်အထွေထွေရွေးကောက်ပွဲကြီးများမှာပြည်သူလူထုအနေနဲ့အတွေ့အကြုံတွေရှိခဲ့ပြီးဖြစ်လို့ပါတီမျက်နှာကိုလည်းအလေးထားကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းများကိုလည်းထည့်သွင်းတွက်ချက်စမ်းစစ်ဝေဖန်ပြီးမှဆန္ဒပေးရွေးချယ်ကြဖို့လိုတယ်လို့အကြံပြုဆွေးနွေးလိုပါတယ်
။ဒါတော့မတိလာမျိုးဥစိန်မောင်ရဲ့စာပါ။ဆိုတော့နိုင်ငံရေးပါတီတွေဆိုတာကတော့မူဝါဒတွေယက်တိချက်တွေယူဆတွေမတူလို့တိကျယက်တိတယ်ဆိုတာလည်းရှင်းပါတယ်။ဆိုတော့ဒီတိုင်းရင်းသားပါတီတွေတခြားနိုင်ငံရေးပါတီတွေတတိပုဂ္ဂလတွေအနေနဲ့ NLD ပါတီဝယ်ဖြစ်ဖြစ်ဒီ NLD ရဲ့ကိုယ်စားလှယ်ဝယ်ဖြစ်ဖြစ်ပေါ့လေရှင်းနိုင်တဲ့မူဝါဒမျိုးအားတာချက်မျိုးဘာတွေများရှိရလို့များပြောနိုင်မလဲ။အရင်ဆုံးတော့ကျွန်တော်ဒေါက်တာတူးကြာဆွေးနွေးစေချင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ကဘယ်ပါတီဖြစ်ဖြစ်ဒါခံယူချက်ကောင်းကိုဒီလိုလိုတော့အကျိုးတကယ်တည်ပူးကျင်တဲ့အပြောင်းလဲတကယ်လုပ်ပေးစေချင်တဲ့ခံယူချက်အပြည့်အဝရှိဖို့လိုတယ်။အဲ့ဒါကိုလည်းတကယ်ကောင်းတဲ့ဖော်နိုင်အောင်လည်းကြိုးစားရမှာပေါ့။စင်ကိုမှုရရှိတာပေါ့ဒါကိုကြော်လွားနိုင်ရမှာပဲအဲကြောင့်မလို့အထူးသဖြင့်ဒီပါတီကြီးတွေအနေနဲ့ဒါအရင်ချင်းပြည်ပတဲ့ကိုယ်လေတူရစ်ချေပါတီတွေမှာလည်းဒီအရင်ချင်းပြည်ပတဲ့ပါတီကိုနေများရှိလာလို့ရှိရင်ပါတီပေါ်စီကိုမမကန်တာအကောင့်တွေဖော်နိုင်မယ်ဆိုလို့ရှိရင်ခိုင်ချက်ကောင်းကောင်းနဲ့လုပ်ကြမယ်ဆိုတော့ဒါဒီလိုလိုဆိုလက်ခံပါတယ်အဲ့လားဒီဝေဒီဒီနေဒီမှာဆိုလို့ရှိရင်တော့ပြည်နယ်ပါတီတွေရှိပါတယ်ဒီပြည်နယ်ပါတီလည်းသူတို့ခံယူခြင်းနဲ့သူတို့အနေနဲ့လည်းကိုယ့်ရဲ့ဒေသကိုယ့်ရဲ့ပြည်နယ်ကိုယ့်ရဲ့တိုင်းဝိုင်းကိုသူတို့ဖွံ့ဖြိုးစေခြင်းနဲ့စေနာပြည်နယ်ဖွဲ့စည်းထားကြတဲ့ပါတီတွေဖြစ်တဲ့အခါကျတော့ဒီပြည်နယ်ပါတီတွေအနေနဲ့လည်းသူတို့ကခန့်ခန္ဓာကိုလည်းထည့်သွင်းပေးဖို့တော့လိုအပ်တယ်အဲကြောင့်မို့ဒီဒေသအရာတဲ့လှုပ်ဆောင်နေတဲ့အရာအများကြီးလှုပ်ဆောင်နိုင်မယ်လို့ဒီပါတီဒီနေပါတီတို့လည်းယုံကြည်အားကိုမှုတည်ရှိဖို့လည်းလိုအပ်တယ်အဲ့လိုကျွန်တော်ကသွားကြမယ် solution ပါတီကြီးတွေအပိုင်းဒီနေပါတီတွေအပိုင်းအဲ့လိုခွဲခြားပြီးတော့မှဒါလက်တွဲညီညီနဲ့အပြန်အလှန်နားလည်မှုရှိရှိနဲ့လို့ဆောင်သွားကြမယ် solution တော့ဒါပုံပြတုတ်တဲ့ပြောင်းလဲတွေဖြစ်လာမှာပဲအဲ့ကြောင့်ကျွန်တော်ပြောချင်တာပါတယ် solution ဒီပါတီတစ်ခု
ကျွန်တော်တို့အကောင့်တွေဖော်နေအောင်ဒါတနည်းစားချပြီးတော့မှဒါလို့ဆောင်နိုင်တဲ့အရေးရှိတဲ့ရှိဘူးလို့အပ်တယ်ဒါမှပဲဒါကျွန်တော်တို့ကအပြောင်းလဲပဲပြောပြောပြီးလို့တို့အကျိုးအတွက်လည်းပြောပြောဒါကျွန်တော်အကောင့်တွေဖော်နေမှာဖြစ်တယ်လို့ကျွန်တော်ခန့်ယူပါရစေ။ဟုတ်ကဲ့ကျွန်တော်ဒီအချိန်တစ်မိနစ်လောက်ကြာနေတော့ကိုမိုးစောဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဟိုလူပေါင်းသစ်ဒီမိုကရက်တစ်ပါတ ကိုလှရှားတဲ့နည်းမျိုးအရာပဲဖြစ်ဖြစ်အနေရရဲ့တာတယ်နောက်အနေရကိုယ်စီရရဲ့တာတယ်လို့ပြောနိုင်တဲ့ချက်တွေဘာများရှိတယ်လို့ပြောလို့ရမလဲ
ဟိုတစ်တစ်ချက်ပေါ့နော်ကျွန်တော်တို့ကိုယ်စလဲကိုသာရွေးချယ်ခံခဲ့ရရင်ကျွန်တော်တို့ကိုယ်စလဲအနေနဲ့အထူးသဖြင့်သူ့ကိုရွေးချယ်ပေးတဲ့မဲဆန္ဒရှင်ပြည်သူတွေကိုတိတိကျကျဟိုဘယ်လိုခေါ်မလဲ accountable ဖြစ်ဖို့ပေါ့နော်တိတိကျကျတာဝန်ခံမှာဖြစ်တယ်တိတိကျကျတာဝန်ခံခြင်းဟာဒီမိုကရေစီကျင့်စဉ်ကိုကျွန်တော်ကျင့်သုံးခြင်းဖြစ်တယ်အဲ့ဒီအခြေအနေအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မှာစွမ်းဆောင်ရည်ဟိုရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့လူ့ဘောင်သေးဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးရာကိုရိုင်းပါဝင်ဆွေးနွေးရသူတွေစာရေးသားပြည်ပုတ်တွေနဲ့သောတာရှင်များအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလေးဦးစီရင်တက်စတဲ့စနေညတရက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ကြကြတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေတရက်လေးလိုင်းအစီအစဉ်တွေကိုတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်စနေနေ့ညပိုင်း9:00မှတစ်ကြိမ်အင်္ဂါနေ့ညပိုင်း9:00မှတစ်ကြိမ်ထုတ်လွှင့်ပေးနေတာပ
ါ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့နေ့နေ့30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ယူအမေရိကန်တန်ခါတင်းနှူးနေမဲ့ဖက်စီစဉ်ကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုလက်ရှိထုတ်လွှင့်နေတဲ့တနာရီစာအစီအစဉ်ကိုမနေ့7ရက်နေ့9:00အထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာတင်းနှူးနေမဲ့ဖက်စီစဉ်နေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံတဲ့အချိန်လေးမှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ် Facebook မြို့ကဂျူးပြားကြောင်တစ်ခုရဲ့ကိုတနက်နေ့ဝင်ပစ်တဲ့အတွက်လူ7ယောက်တဲ့မင်းနဲ့တည်ဆုံသွားပြီးရဲတပ်ဖွဲ့ဝင်တဦးအပါအဝင်စုစုပေါင်း6ဦးတန်ရာရပါတယ်။တန်ရာရတဲ့အထက်ကအစသား2ဦးဟာအချိန်နှီးစုရင်ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။စနေနေ့ကဝုပြုစုတောင်းပွဲလုပ်နေချိန်တွင်လူတစ်ယောက်ကဂျူးတွေအားလုံးတေကြလို့အော်ဟစ်ပြီးအထင်းကုန်မဲ့ပစ်ခတ်တာကြောင့်ဝုပြုနေသူတွေတည်ဆုံကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်မှုသူတွေစီပေါ်ကွဲစီနိုင်တဲ့ပစ္စည်းတွေပါတဲ့ပါဆယ်တို့အနည်းဆုံး73ခုကိုပြုတ်ခဲ့တဲ့ဆိုတဲ့ဆူဆွဲချက်နဲ့တောက်ကြံလေးကဖမ်းဆီးထားသူကိုပထမဆုံးတင်ရုပ်ထုတ်တော်မှာဖြစ်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကကိုးကားပြီးသတင်းမီဒီယာတွေကဖော်ပြပါတယ်။ Florida Tina Aventura Manitain နဲ့အသက်56နှစ်အရွယ်စေဇယ်ဆေးရုပ်ကိုဒင်းလာနေမှာတရားရုံးထုတ်စစ်ဆေးဖို့ရှိတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတို့ကကိုးကားပြီး CBS ရုပ်သံသတင်းဌာနကဖော်ပြပါတယ်။မိုင်းအမီမှာရှိတဲ့ပြည်တော်စုတရားသူကြီးရှေ့မှာဒီမှုကိုတင်းလာနေကြားနာစစ်ဆေးမှာဖြစ်တယ်လို့ CBS သတင်းဌာနကပြောပါတယ်။မြန်မာနဲ့ဒီရနေမြန်နိုင်ငံအကြားဗန္ဒာနှင့်အကူပြောင်းကြားကာလဤပီလာကနေစက်တင်ဘာလအထိ6လထဲက9လအတွင်းကုန်သွယ်ရေးဟာစုစုပေါင်းအမေရိကန်ဒေါ်လာ362တန်းကျော်ရှိတယ်လို့ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့စနေနေ့ထုတ်ပြန်ချက်ကိုကိုးကားပြီးတရုတ်နိုင်ငံဆင်ဝါသတင်းဌာနကရေးထားပါတယ်။မြန်မာနိုင်ငံရဲ့ဗန္ဒာနှင့်သတ်မှတ်ချက်ကိုမူလကဤပီကနေမတ်လအထိသတ်မှတ်ထားတာကနေ2019ဘဏ္ဍာနှစ်ကစပြီးအော်တိုဘောကနေစက်တင်ဘာထိပြောင်းလဲသတ်မှတ်တာကြောင့်ဈာကာလအကူပြောင်းကွာချက်6လရှိလာတာပါအမေရိကန်ပြည်ထောင်စုနယူးယောက်မြို့ဘရုကလင်းရက်ကနေတိုက်ခန်းမှာဇူလိုင်လကအသက်ခံရတဲ့မြန်မာနယ်ပါသူနာပြုဆရာမဒေါ်ဂျီမာတိန်ဟုနဲ့ပတ်သက်လို့တန်လျာရှိသူအမျိုးသမီးတူနဲ့အမျိုးသားတူတူကိုဖမ်းလိုက်တဲ့အကြောင်းနယူးယောက်ရဲတပ်ဖွဲ့ကပြောပါရခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့Kit Homes ဖြစ်ပါတယ်ခင်ဗျာ UAE ကိုအားပေးနားဆင်ကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးလေးပါခင်ဗျာ
This program has come to you from the Voice of America, Washington.